Welcome to the Voice of America in Burmese.
Mingla ba shi? Washington Bureau VOA American တန်ကနေ2022ခုနှစ် January 28ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျွန်မအင်ဂျင်နိုင်နဲ့ကိုရဲမင်းထွန်းတို့ကပူတွဲတင်ဆက်မှာပါ။ရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ဖို့အတွက်လှုပ်ရှားဆောင်ရွက်မဲ့အဆင့်လိုက်အစီအစဉ်တွေကိုဗုဒ္ဓဖူးနေ့က American သမ္မတ Joe Biden လက်မှတ်ရေးထိုးလိုက်ပါပြီ။သိပ္ပံကြီးပညာဆိုင်ရာတိတ်ခါသမားကြီးရှိရှိတက်တေအထောက်ထားခိုင်မာတဲ့မူဝါဒချမှတ်မှုတွေအဖြစ်သူတို့အစိုးရအနေနဲ့ပြန်လည်ပြုပြင်ဆောင်ရွက်သွားမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကအင်ဂျူရောမှာမနေ့ကပြုလုပ်တဲ့လက်မှတ်ရေးထိုးတဲ့အခမ်းအနားမှာပြောကြားသွားပါတယ
် It's a future of enormous hope and opportunity.It's about coming to the moment.
ညောင်းတဲ့အပြင်နဲ့အခွင့်အလမ်းများစွာရှိနေတဲ့အနာဂတ်ဖြစ်ဖို့လက်ရှိကျွန်တော်တို့ရင်ဆိုင်နေရတဲ့ရာသီဥတုပြောင်းလဲမှုအန္တရာယ်မြင့်မားမှုကိုဖြေရှင်းဆောင်ရွက်ကင်တွယ်သွားရမှာဖြစ်ပါတယ်လို့ပြောပါတာပါ။ဒါ့အပြင်သမ္မတရာထူးတက်တန်း၄နှစ်ထမ်းဆောင်မဲ့ဘိုင်ဒန်အနေနဲ့ပထမသတင်းပတ်တွင်မှသမ္မတအထူးအာဏာအမိန့်နဲ့လက်မှတ်ရေးထိုးပြဋ္ဌာန်းချက်တွေဟာအမေရိကန်ပြည်ထောင်စုအနေနဲ့2035ခုနှစ်အရောက်မှာကာဗွန်ညစ်ညမ်းမှုကင်းမဲ့တဲ့စွမ်းအင်ကဏ္ဍရရှိစေမှာဖြစ်တယ်လို့2050ပြည့်နှစ်အရောက်မှာအမေရိကန်နိုင်ငံမှာစီးပွားရေးလုပ်ငန်းတွေကဆွန့်ပစ်တဲ့ဖန်လုံအိမ်ဓာတ်ငွေ့ထုတ်လွှင့်မှုကိုလုံးဝဖယ်ရှားပေးမှာဖြစ်တယ်လို့ဘိုင်ဒန်ကပြောကြားခဲ့ပါတယ်။ဒါ့အပြင် January 20ရက်နေ့ကသမ္မတကျန်းသစ္စာကျင်းပပွဲအပြီးအချိန်ပိုင်းအတွင်းမှာပဲ2016ခုနှစ်နိုင်ငံတကာဆိုင်ရာပဲရစ်ရာသီဥတုပြောင်းလဲမှုသဘောတူညီချက်မှာအမေရိကန်ပြန်ပြီးဝင်ရောက်ဖို့ရည်ရွယ်ထားကြောင်းဘိုင်ဒန်ကကြေညာခဲ့ပါတယ်။သူဆိုရလက်ထက်မှာအမေရိကန်ရာသီဥတုဆိုင်ရာအထူးကိုယ်စားလှယ်ဖြင့်2004ခုနှစ်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့တဲ့ဒီမိုကရက်သမ္မတလောင်းဂျွန်ကယ်ရီကိုဂျိုးဘိုင်ဒန်ကခန့်အပ်ခဲ့ပါတယ်ရှင်။အာဏာရှင်နီးလက်အစီအစဉ်နဲ့မောင်းနှင်မှုကြိုးပမ်းနေတဲ့တရုတ်ရဲ့အာထုံမှုကိုခုခံစင်ခေါ်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ကုလသမဂ္ဂနဲ့ပြန်ပြီးထိတွေ့ဆက်ဆံဖို့အရေးကြီးကြောင်းအမေရိကန်ရဲ့ကုလသမဂ္ဂဆိုင်ရာတာဝန်ကြီးဖြစ်သမ္မတဂျိုးဘိုင်ဒန်အမည်စီးရင်တင်သွင်းထားတဲ့လင်ဒာ သောမတ်ဂရင်းဖီးလ်ကမနေ့ကအလေးနက်ပြောကြားလိုက်ပါတယ်။ဝိုင်ယန်တန်တမန်လင်ဒာ သောမတ်ဂရင်းဖီးလ်ကိုကုလသမဂ္ဂဆိုင်ရာတာဝန်ကြီးဖြစ်ခန့်အပ်အတည်ပြုဖို့ဗုဒ္ဓဘုနေ့ကကျင်းပတဲ့အမေရိကန်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရှေ့မှောက်ကြားနာပွဲမှာသူကတရုတ်ရဲ့ကဘာလုံးဆိုင်ရာလွှမ်းမိုးရေးကြိုးပမ်းနေမှုဟာအမေရိကန်ရဲ့ခေါင်းဆောင်မှုအစဉ်လာကိုစိန်ခေါ်နေကြောင်းအခုလိုပြောကြားခဲ့ပါတယ
်။ We know China is working across the UN system to drive an authoritarian
agenda. တရုတ်ဟာအမေရိကန်အခြေခံစံတမ်းမိုးတွေကိုဆန့်ကျင်တဲ့အာဏာရှင်နီးလန့်အစီအစဉ်ကိုကုလသမဂ္ဂစနစ်တစ်ခုလုံးအသုံးချပြီးမောင်းနှင်ဖို့လှုပ်ဆောင်နေတယ်ဆိုတာကျမတို့သိပါတယ်။သူတို့ရဲ့အောင်မြင်မှုဟာကျမတို့ရဲ့ကုလသမဂ္ဂကနေဆက်ပြီးဆုတ်ခွာနေတဲ့အပေါ်မှာမူတည်ပါတယ်။ဒါပေမဲ့ကျမတာဝန်ယူမဲ့အချိန်မှာဒါမျိုးအဖြစ်ခံမှာမဟုတ်ပါဘူးလို့ပြောသွားတာပါပြီးခဲ့တဲ့နှစ်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ရောဂါဖြစ်ပွားမှုအပေါ်ကုလသမဂ္ဂမှအမေရိကန်နဲ့တရုတ်အင်အားကြီးနှစ်နိုင်ငံကြားတင်းမာမှုအခြေအနေဟာအမြင့်ဆုံးရောက်ရှိခဲ့တာပါသောမတ်ဂရင်းဖီးလ်ဟာအမေရိကန်နိုင်ငံသားဆက်ဆံရေးတန်တပန်လောကမှာနှစ်ပေါင်း35နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးအထူးသဖြင့်အာဖရိကတိုက်အပါအဝင်ကမ္ဘာတိုက်ကြီးလေးခုမှာအမှုထမ်းခဲ့သူဖြစ်ပါတယ် Republican လွှတ်တော်အမတ်တို့ကဒီမိုကရက်ဘိုင်ဒန်ရဲ့နိုင်ငံသားရေးမူဝါဒတွေတဲ့ဥပမာအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার သဘောတူညီချက်စာချုပ်ထဲပြန်လည်ဝင်ရောက်မှာမျိုးကိုဆန့်ကျင်နေကြပေမဲ့သောမတ်ဂရင်းဖီးလ်ရဲ့ကြားနာပွဲမှာတော့ပါတီနှစ်ရလုံးကထောက်ခံခဲ့ကြပါတယ်ရှင်။အမေရိကန်နဲ့ရုရှားကြားနောက်ဆုံးတက်တန်းကြံနေသေးတဲ့နျူကလ িয়ার လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်ကိုနောက်ထပ်၅နှစ်တိုးဖို့ရုရှားလွှတ်တော်အမတ်တွေကဗုဒ္ဓဘုနေ့ကအလျင်မြန်ပဲအတည်ပြုခဲ့ကြပါတယ်။နှစ်နိုင်ငံကြားလက်နက်ထိန်းချုပ်ရေးသဘောတူစာချုပ်တက်တန်းကုံဆုံးဖို့မတိုင်ခင်ရက်အနည်းငယ်အလိုမှာအခုလိုရုရှားလွှတ်တော်ကအတည်ပြုလိုက်တာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုအပြီးနောက်တစ်ရက်မှာရုရှားအထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးကနေသဘောတူစာချုပ်ကိုနောက်ထပ်၅နှစ်တက်တန်းတိုးဖို့တညီတညွတ်ထဲဆုံးဖြတ်ခဲ့ကြတာပါအခုလိုစာချုပ်တက်တန်းတိုးလိုက်တာနဲ့ပတ်သက်လို့လိုအပ်တဲ့လုံထုံးလုံနည်းတွေကိုလာမယ့်ရက်အနည်းငယ်အတွင်းအပြည့်အစုံဆောင်ရွက်ဖို့သဘောတူခဲ့ကြောင်းရုရှားအစိုးရကလည်းပြောကြားခဲ့ပါတယ်။ဗီဒီယိုကွန်ဖရင့်နဲ့ပြုလုပ်တဲ့ကမ္ဘာစည်းဝေးဖိုရမ်မှာလည်းရုရှားသမ္မတပူတင်ကဗီဒီယိုကနေတစ်ဆင့်မိကွန်းပြောကြားရမှာစာချုပ်တက်တန်းတိုးမြှင့်နိုင်ခဲ့တာဟာမှန်ကန်တဲ့လမ်းကြောင်းတက်လှမ်းမှုအဖြစ်ချီးကျူးစကားပြောကြားခဲ့ပေမယ့်တကမ္ဘာလုံးဆိုင်ရာပြိုင်ဆိုင်မှုနဲ့ပဋိပက္ခအသစ်တွေရဲ့ချင်းချောက်မှုတွေမြင့်မားလာနေကြောင်းလည်းသတိပေးခဲ့ပါတယ် ဗြိတိန်နိုင်ငံမှာဆိုးရွားနေတဲ့ COVID-19 ကပ်ရောဂါအခြေအနေကိုထိန်းချုပ်နိုင်ဖို့ပြင်းထန်တင်းကျပ်တဲ့နယ်စပ်ကန့်သတ်ချက်တွေကိုပြဋ္ဌာန်းဖို့ရှိနေကြောင်းဗြိတိန်ဝန်ကြီးချုပ် Boris Johnson ကဗုဒ္ဓဘူးနေ့ကပြောကြားခဲ့ပါတယ်။တင်းကျပ်မဲ့ကန့်သတ်ချက်တွေထဲမှာအန္တရာယ်မြင့်မားတဲ့နိုင်ငံတွေကပြန်လာတဲ့ဗြိတိန်နိုင်ငံသားတိုင်း၁၀ရက်ကြာဟိုတယ်တွေမှာကွာရန်တင်းမဖြစ်မနေဝင်ရမယ့်ချက်လည်းပါဝင်ပါတယ်။အန္တရာယ်မြင့်မားတယ်လို့သတ်မှတ်ထားတဲ့နိုင်ငံပေါင်း30ရှိနေပြီးအဲဒီကနေပြန်လာတဲ့ဗြိတိန်နိုင်ငံသားတွေအများနဲ့နေထိုင်ခွင့်ရနေသူတွေအနေနဲ့အစိုးရကထောက်ပံ့မှုပေးထားမယ့်ဟိုတယ်မျိုးတွေမှာ၁၀ရက်ကြာမဖြစ်မနေတည်တံ့ခွဲပြီးကွာရန်တင်းဝင်ရမှာဖြစ်တယ်လို့ပါလီမန်ကိုပြောကြားတဲ့မင်ကွန်းထဲမှာဝန်ကြီးချုပ် Boris Johnson ကထည့်သွင်းပြောဆိုခဲ့ပါတယ်။ဒါအပြင်ဗြိတိန်နိုင်ငံနဲ့ virus အသစ်ရောက်ရှိကူးစက်ပြန့်နှံ့နေတဲ့အန္တရာယ်ကိုကာကွယ်ဆေးထိုးပြီးတားဆီးနိုင်ရေးဆောင်ရွက်နေကြောင်းလည်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 MHz ဘိုင်းလိုမီတာ40 kHz 81.3 MHz ဘိုင်းလိုမီတာ51 kHz 98.5 MHz နဲ့ဘိုင်းလိုမီတာ190 kHz 105.5 MHz တို့ကနေထုတ်လည်ပေးနေပါရှင
်မင်္ဂလာပါခင်ဗျာ VOA American အသံရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာသွားပါမယ်ကျွန်တော်ရဲမထုံးပါမြန်မာနိုင်ငံမှာမတင်းဇန်နဝါရီလ29ရက်နေ့ကစလို့ကျမရေးဝန်ထမ်းတွေကိုကိုဗစ်ကာကွယ်ဆေးရီစတင်ထုတ်နိုင်ပေးနေပြီဖြစ်ပါတယ်။ရန်ကုန်တိုင်းအတွင်းမှာတော့ရန်ကုန်ပြည်သူ့ဆေးရုံကြီးကသူနာပြည်သူဒေါက်တာတက်သိန်းကကိုဗစ် -19 ကာကွယ်ဆေးပထမဆုံးထုတ်နိုင်ခံရသူဖြစ်တယ်လို့ကျမရေးဝန်ကြီးဌာနကကြေညာထားပါတယ်။ကျမရေးဝန်ထမ်းတွေလိုပဲကိုဗစ်တိုက်ဖျက်ရေးမှာပါဝင်ဆောင်ရွက်နေတဲ့စီရနာဝန်ထမ်း volunteer တွေလည်းပထမဆုံးအသုတ်ကာကွယ်ထိုးဆေးထုတ်နိုင်ခွင့်ရကြပါတယ်ပထမဆုံးအသုတ်ထုတ်နိုင်ခွင့်ရတဲ့အပေါ်စီရနာဝန်ထမ်းတွေကဝမ်းမြောက်မိတယ်လို့ပြောပါတယ
်ရတယ်ပြီးတော့နောက်တစ်မျိုးအနေနဲ့ကျွန်တော်တို့ဒီလိုမျိုးကျွန်တော်တို့လောက်ကန်ပြီးခဲ့တဲ့အတွက်ကျွန်တော်တို့ဦးစားပေးပြီးတော့ဒီကာကွယ်ဆေးထုတ်နိုင်တဲ့ဆိုင်ရင်းထဲမှာဖိတ်ပြီးတဲ့အတွက်ကျွန်တော်တို့ဝမ်းလဲဝမ်းသာပါရှင့်ကုန်လဲကုန်ပါရှင့်ဟုတ်ဘူးနိုင်ငံတော်ကနေလဲဒီအားတွေကိုကျွန်တော်တို့ဒီတိုင်းထိုးနိုင်အောင်လို့ဆောင်ရွက်ပေးနေတဲ့အတွက်ဒီကားလိုက်ရင်းနဲ့ပြီးသွားမယ်လို့မျှော်လင့်ပါတယ်ခင
်ဗျာ။ဂျန်ဂိုတိုင်းဒေသကြီးကစေရနာဝန်ထမ်းတစ်ခုဖြစ်တဲ့အသက်25နှစ်အရွယ်ကိုကြီးချန်းစိုးက EFP သတင်းဌာနကိုပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အားနဲ့ချိနေနေတဲ့ကျန်းမာရေးဆောင်ရှားမှုစနစ်ကြောင့် COVID-19 ရောဂါကိုတုံ့ပြန်ရမှာကျန်းမာရေးဝန်ထမ်းအပြင်စေနာဝန်ထမ်းတွေကိုလည်းအကြီးအကျယ်မိခုံနေရတာဖြစ်ပါတယ်။မနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအသေး434ယောက်ထပ်တိုးတွေ့ရှိခဲ့ပါတယ်။ဒါကြောင့်ကူးစက်သူစုစုပေါင်းက 338,802 ယောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နှစ်အတွင်း COVID-19 ကြောင့်သေဆုံးသူက9ယောက်ရှိပါတယ်။ဒီသတင်းပတ်တွေအတွင်းပထမဆုံးအကြိမ်သေဆုံးသူ second round အောက်ကျဆင်းသွားတာဖြစ်ပါတယ်။အခုချိန်အထိ COVID ကြောင့်သေဆုံးသူစုစုပေါင်း389ယောက်ရှိပြီဖြစ်ပါတယ်ခင်ဗျာ။ COVID-19 ကကစေးထုတ်လုပ်နေတဲ့အိန္ဒိယနိုင်ငံ Hyderabad မြို့အခြေစိုက် Bharat Biotech Ltd စေးကုမ္ပဏီကမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာကာကွယ်ဆေးထိရောက်မှုနဲ့ပတ်သက်တဲ့စံသပ်မှုတွေပြုလုပ်နိုင်ဖို့ခွင့်ပြုချက်ရယူဖို့ကြိုးစားနေတယ်လို့သတင်းရင်းမြစ်တွေကိုကိုးကားပြီးအိန္ဒိယသတင်းဌာနတွေကပြောပါတယ်။ Bharat Biotech Ltd Company ထုတ် Covaxin နဲ့ AstraZeneca တို့နဲ့ AstraZeneca Company ထုတ် Covishield ကာကွယ်ဆေးကိုအိန္ဒိယနိုင်ငံကအရေးပေါ်သုံးစွဲခွင့်ပြုထားတာဖြစ်ပါတယ်။သတင်းရင်းမြစ်တွေအရအိန္ဒိယ Bharat Biotech Company ကမြန်မာအစိုးရနဲ့ပုံမှန်အဆက်အသွယ်ပြုလုပ်နေပြီးမကြာခင်မှာထိရောက်မှုရှိမရှိစမ်းသပ်မှုတွေစတင်လုပ်ဆောင်တော့မယ်လို့ဆိုပါရယ်အိန္ဒိယဆေးသူတင်နာကောင်စီ ICMR ရဲ့အဆိုအရအခုလိုစမ်းသပ်မှုတွေဟာသက်ဆိုင်ရာနိုင်ငံတွေကကာကွယ်ဆေးတွေကိုမဝယ်ယူမီပုံမှန်လူရုပ်လုပ်စဉ်စမ်းသပ်မှုတွေလို့ပြောပါရယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာဆေးထိရောက်မှုဆိုင်ရာစမ်းသပ်မှုတွေလုပ်မဲ့ကိစ္စအပေါ် Bharat Biotech Company ရဲ့ပြောခွင့်ရကဖြေကြားဖို့ကြိုးစားခဲ့တယ်လို့အိန္ဒိယအခြေစိုက်မင်းသတင်းဌာနကပြောပါရယ်ခင်ဗျာအမေရိကန်နိုင်ငံကြီးဝန်ကြီးတေအန်တိုနီဘလင်ကန်ကသူ့ကိုရာဒူးခတ်အဖို့အတည်ပြုရေးအထက်လွှတ်ကြဏဆက်စည်းပွဲမှာရိုဂျာရင်းနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ဖြေကြားခဲ့ပါတယ
်။ And one final question on Rohingya. If confirmed, will you commit to overseeing an interagency process to make a determination as to whether the crimes committed against the Rohingya in Burma constitute genocide?
Yes, I would.
နိုင်ငံကြီးဝန်ကြီးအဖြစ်အတည်ပြုခန့်အပ်ခံရမယ်ဆိုရင်မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကလူမျိုးတုံးတပြတ်မှုများမများအမေရိကန်ဆိုရဝန်ကြီးဌာနတွေကြားသုံးသပ်ဆွေးနွေးမှုတွေပြုလုပ်တာကိုကြီးမှုဥဆောင်သွားမလားဆိုတဲ့မေးခွန်းအပေါ်အန်တိုနီဘလင်ကန်ကကြီးမှုသွားမယ်ဆိုပြီးဖြေကြားသွားတာဖြစ်ပါတယ်။ဒီမေးခွန်းကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှဇန်နဝါရီလ19ရက်နေ့ကပြုလုပ်ခဲ့တဲ့မစ္စတာဘလင်ကန်ကိုနိုင်ငံကြီးဝန်ကြီးဖြစ်ခန့်အပ်တည်ပြုရေးဌာနစစ်ဆေးပွဲမှာ မက်ဆာချူးဆက်ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်မှအက်မာကီကမေးမြန်းခဲ့တာဖြစ်ပါတယ်။အန်တိုနီဘလင်ကန်ကိုနိုင်ငံရေးဝန်ကြီးအဖြစ်အထက်လွှတ်တော်ကဇန်နဝါရီလ26ရက်နေ့ကအတည်ပြုခန့်အပ်ခဲ့ပြီးဖြစ်ပါတယ်။ဝိုင်းရင်တပ်တမန်တူဦးဖြစ်တဲ့အန်တိုနီဘလင်ကန်ကသမ္မတဥပမာလက်ထက်မှာဒုတိယနိုင်ငံရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒုတိယဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတော့မြန်မာနိုင်ငံကို2015ခုနှစ်မေလအတွင်းကတကြိမ်2016ခုနှစ်ဇန်နဝါရီလအတွင်းကတည်းကနှစ်ကြိမ်တိုင်တော်ရောက်ခဲ့ပူသူဖြစ်ပါတယ်။ကမ္ဘာတဝန်ဒုက္ခသည်အကြက်တဲတွေ့ကြုံနေရခြင်း2015ခုနှစ်ခရီးစဉ်အတွင်းမြန်မာနိုင်ငံကိုရောက်ရှိနေချိန်မှာအန်တိုနီဘလင်ကန်ကအိန္ဒိယသမုဒ္ဒရာပင်လယ်ပြင်မှာထွက်ပြေးကြတဲ့ခလီစီးပြေးဒုက္ခသည်တွေထဲကတဝက်လောက်ကမြန်မာနိုင်ငံရခိုင်ပြည်နယ်ကဖြစ်တဲ့ဆိုပြီးကမ္ဘာကုလသမဂ္ဂနဲ့အခြားဖွဲ့တွေကရရှိထားတဲ့အထောက်အထားတွေကိုကိုးကားပြီးပြောကြားဖူပါတယ်။ရိဂျာသုံးခုလက်မခံတဲ့မြန်မာနိုင်ငံက2019ခုနှစ်အတွင်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ရိဂျာဒုက္ခသည်တွေနေရပြန်ရေးဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတို့နဲ့အတူသုံးနိုင်ငံဆွေးနွေးမှုတွေဒီနေ့အစပိုင်းမှာပြုလုပ်ခဲ့ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်2020ပြည်နယ်အတွင်းကမ္ဘာတဝန်းအလုပ်လက်မဲ့ဖြစ်ခဲ့ရသူစုစုပေါင်း155သန်းရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။2019ခုနှစ်နဲ့နှိုင်းယှဉ်ရင်ပြီးခဲ့တဲ့နှစ်အတွင်းဒီကမ္ဘာလုံးအလုပ်လုပ်ချိန်ပေါင်းရဲ့8.8%ကနေဆုံးရှုံးခဲ့ကြောင်းအပြည်ပြည်ဆိုင်ရာလုံခြုံရေးအဖွဲ့ချုပ် ILO ကတင်းနာတွေကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာဖြစ်ပါတယ်။အလုပ်လက်မဲ့ဖြစ်ခဲ့ရသူလူ155သန်းအရေအတွက်က2009ခုနှစ်ကကြုံတွေ့ခဲ့ရတဲ့ကမ္ဘာငွေကြေးအကျပ်တဲကြောင့်အလုပ်ဆုံးရှုံးရသူရေအတွက်ထက်လေးစားနီးပါးရှိတယ်လို့လည်းဆိုပါတယ်။ဒါကြောင့်1939ခုနှစ်ကတွေ့ကြုံခဲ့ရတဲ့ကမ္ဘာစီးပွားဖြစ်ကံနောက်ပိုင်းအဆိုးရွားဆုံးအကျပ်တဲဖြစ်တယ်လို့လည်းအလူအကြီးကဂိုင်ရိုက်တာကဗီဒီယိုရုပ်သံကပြုလုပ်တဲ့ဆွေးနွေးပွဲမှာပြောပါတယ်။ဒီနေ့2021ခုနှစ်မှာတော့ကမ္ဘာလူ့သမားစည်းကွယ်ပြန်လည်ဒလန်ထူလာဖို့ကအခြေရွာဦးမှာဖြစ်တယ်လို့မကြီးမြမှုတွေနဲ့မကြီးရမှုတွေရှိနေဦးမှာဖြစ်တယ်လို့လည်းအလူကပြောပါတယ်ခင်ဗျ။ကျတဲ့ဗတိနေမနေ့ကနောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကြေညာခဲ့တာဖြစ်ပါတယ်။အခုတော့သတင်းပေါ်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင
်ဗျ။စင်တော်ဝင်းမြမှာဖွယ်စည်းပုံဥပဒေတွေကိုလိုက်နာမှုမရှိတဲ့အခါဖျက်သိမ်းခဲ့ရတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပြောကြားချက်ဟာဘာရွယ်ချက်ပါလဲ။အဆိုးဆုံးအချိန်တွေဖြစ်မလာအောင်ဘာတွေလုပ်သင့်ပါလဲဆိုတာကို MIPS မြမငင်းချိုင်းနဲ့လုံခြုံရေးအင်စတီကျူအမှုဆောင်ဒါရိုက်တာဒေါက်တာမင်းစောဦးကိုမေးရမှာသူကအခုလိုစပြောပါတယ
်။တမတော်ဘက်ကဒီနေ့အညာပေါ့နော်လက်ရှိရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အငင်းပွားပွဲဖြစ်နေတဲ့ကိစ္စတွေကိုသူတို့ဘက်ကပြောတဲ့ဟာတွေကိုပေါ့နော်ဒီ UEC နဲ့အစိုးရဘက်ကတုံ့ပြန်မှုမရှိဘူးအရေးမှုမရှိဘူးဆိုတော့အပေါ်မှာဒါဥပဒေကိုလေးစားလိုက်နိုင်မှုမရှိဘူးဆိုတဲ့ဟာကိုပြောတာတစ်ပိုင်းရှိတယ်နောက်တစ်ပိုင်းကတော့အကယ်၍အလိုမျိုးလေးစားလိုက်နိုင်မှုမရှိဘူးဆိုလို့ရှိရင်တော့ဒါကနောက်ဆုံးအဆင့်ကတော်တော်အနေနဲ့အာဏာသိမ်းလို့ရနိုင်တယ်ဆိုတဲ့အထိပ်ပြောတယ်ဆိုတဲ့သဘောလေးပါမှာ
ဟုတ်ကဲ့အဲ့ဒီတော့ဒီမတခင်ကပဲတမတော်ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကလည်းပေါ့နော်တမတော်အာဏာမသိမ်းဘူးလို့မမှတ်နိုင်ကြောင်းသူပြောတဲ့နေရာမှာဒီဈေးဥတွေကိုတိကထားပြီးကြောသွားတာမို့ဒါကဘလို့ဆိုလိုပြီးတော့အခုဘာဝေးဥတိချုပ်ဥပဒေကြောင်းရပြောတာနဲ့ရောဟိုဘလို့ဆက်ဆက်တာကိုတွေ့မိလဲ
အခြေခံဥပဒေမှာလည်းအရေးပေါ်အခြေအနေဆိုတဲ့ဟာမျိုးကိုကြီးညာပြီးတော့ပေါ့နော်ဒီတမတော်ကနေအာဏာယူနိုင်တယ်ဆိုတဲ့ဟာနဲ့ပတ်ပြီးတော့ချွေးဆက်ထားရတယ်ရှိတော့အဲနောက်တစ်ချောင်းကအခုတမတော်တော်ကပြောနေတဲ့ direction ကအစိုးရဘက်ကလည်းဘာမှမတုံ့ပြန်ဘူး UEC ဘက်ကဘာမှမတုံ့ပြန်ဘူးဆိုလို့ရှိရင်ဒါတို့တစိမ့်စိမ့်တက်မယ်ဆိုတဲ့သဘောထားညူနေပြောထားတယ်ဆိုတော့ဒါသဘောတရားတော့ပေါ့နော်ဟိုအရက်ဖက်စစ်ဖက်ဆက်ဆံရေးမှာတင်းမာမှုကအထုတ်ထိတ်ကိုဖြည်းဖြည်းချင်းရောက်လာပြီဆိုတာတော့ဘူးပြီးသိလာလာ
ပါဟုတ်ကဲ့ဒီနေရာမှာကဒီအရေးပေါ်အခြေအနေကြီးညာအာဏာယူဖို့ဆိုတာမှာကာကွယ်ရေးနယ်လုံခြုံရေးကောင်စီခေါ်တာပေါ့နော်ဒါကကာကွယ်ရေးဦးစီးချုပ်ကတရားရုပ်လို့မရပဲနဲ့ဒီသမရကပဲခေါ်လို့ရတာမျိုးဆိုတော့အခုကာကွယ်ရေးဦးစီးချုပ်ပြောတဲ့နေရာမှာလဲဖွဲ့စည်းပုံမှာဖြတ်နိုင်တယ်ဆိုတဲ့နေရာမှာ1962နဲ့1988တုန်းကလည်းအလားတူဖွဲ့စည်းပုံတွေကိုဖြတ်ခဲ့တယ်လို့ကာချုပ်ကပြောခဲ့တာကဘလောက်ထိစိုးရိမ်ကြရရှိတယ်
အလောက်ကြီးပြောတဲ့အစီအစီရောက်သွားပြီဆိုတော့ဒါတင်းမာမှုရဲ့ဟိုအထုတ်ထိတ်ရောက်ခါနီးနေပေါ့နော်ကျွန်တော်တို့အာလီဝါနီပေါ့နော်ဒီဂျိုတင်အသိပေးစနစ်ဒီမှာဒီလိုမျိုးနိုင်ငံတော်ရဲ့အကြီးအကျယ်တွေတမတော်အကြီးအကျယ်တွေဒီလိုစကားမျိုးတွေကိုပြောလာပြီဆိုလို့ရှိရင်ဒီ former serious scene ပေါ့နော်ဒီတကယ်ကိုဒါကိုဟိုအရေးတူနဲ့စဉ်းစားအသင့်နဲ့ဂျိုတင်အချက်ပေးစနစ်တွေဖြစ်တယ်ဒါကြောင့်လဲဆိုတော့တော်တော်များများနိုင်ငံတွေမှာဒီလို ဒီလိုမျိုးအာဏာသိမ်းမှုတွေမဖြစ်လာခင်မှာကြိုတင်အပြီးပေးစနစ်ချက်တွေရှိတယ်အဲ့ထဲမှာအဲ့လိုမျိုးပါတယ
်ဟုတ်ကဲ့အဲ့တော့အခုတော့ဒီတင်းထန်တဲ့အစ်မျိုးမှာအစိုးရဘက်ကရောဘယ်လိုဖြေရှင်းပေးတယ်လဲ
တမတော်ကရွေးကောက်ပွဲရလတ်ကိုသူက challenge ထုတ်တာထက်ရွေးကောက်ပွဲမှာဖြစ်ခဲ့တယ်ပေါ့နော်သူတို့ရဲ့အခေါ်အဝေါ်ရတော့ပုံမှန်မှုတွေပေါ့နော်အဲကျွန်တော်တို့ဒီမဲမှာတော့မဲ irregularity ဆိုတာပုံမှန်နဲ့မဲပေါ့အဲ့တော့ UEC နဲ့ဒီ data တွေကိုထုတ်ပေးလိုက်ကဲဆိုင်တဲ့လူကြည့်ကြ
ဟုတ်ကဲ့အဲ့တော့ဘာကြောင့်မလို့အခုလိုမဖြစ်ခဲ့ရလဲ
အစိုးရဘက်ကနေတဲ့အမြင်ကြတော့လေဒါကတမတော်နဲ့ဒီဆက်တဲ့ USCB ပါတီရှုံးတဲ့ဘက်ကြောင့်မလို့တမတော်ကဒီကိစ္စကိုဝင်ပြီးတော့ဟိုမဲခိုးတယ်ဒါမှမဟုတ်မဲလိမ့်တယ်ဆိုတဲ့ပုံစံမျိုးနဲ့ပေါ့နော်ဒါဆွဆွဲတယ်ဆိုတဲ့အမြင်မျိုးရှိတယ်။နောက်တစ်ဖက်ကတကယ်ကြည့်လို့ရှိရင်လည်းပေါ့နော်ဒီလိုမျိုးဖြစ်စဉ်တွေကအရင်ရွေးကောက်ပွဲပေါ့နော်2020 2015တို့မှမရှိခဲ့တော့ရှိခဲ့တာလို့အဲ့ဒီဟာမျိုးတွေကလေ။အဲ့တော့ဒါဟိုနေရအားလုံးကပေါ့ဟုတ်တယ်ရှိမယ်ဒီရှိတဲ့ဟာတွေကတကယ်ရောရလဒ်ကိုထိခိုက်နေလားမထိခိုက်နိုင်ဘူးလားဒီလောက်ပြန်ဆွေးနွေးတဲ့သူတွေရှိပြဿနာဆော့ဆင်းနေပြီးသွားပြီ
။ဟုတ်ကဲ့အဲ့တော့ဒီနေရာမှာပြဿနာကိုနောက်ထပ်လုံးပါပေါ့နော်ခွတ်ခွတ်ကုန်းကုန်းမြင်လာအောင်ဘယ်လိုရှင်းပြကြလဲ
ဒီကတော့တမ်ဘလောဘက်ကလည်းရှင်းရှင်းလေးလေးနဲ့ပေါ့နော်အခုရလတ်ကိုအတိမတ်ပြုတယ်မပြုတယ် challenge ထုတ်နေတာမဟုတ်ဘူးဘယ်ဒီပြဿနာတွေရှိတယ်ဆိုတဲ့ဟာကိုအတိမတ်ပြုပေးဖို့တင့်တော်နဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတောင်းဆိုတာဖြစ်တယ်ဆိုတဲ့ဟာရှင်းရှင်းပြအောင်ပြောပြရမယ်ပေါ့နော်ဟုတ်ပြီ UEC နဲ့ဟိုအစိုးရဘက်ကလည်းတမ်ဘလောဘက်ကဒီပြောတဲ့ဟာကိုလုံးဝမသိကြုံကြုံပြီးတော့ဒါတုံ့ပြန်နေမှာမလို့ဘူးဆိုတော့အနေထားမျိုးထက်တဲ့အချက်လက်တွေပေးဒါသူတို့ကလည်းပြည်သူလူထုရောဒီရွေးကောက်ပွဲနဲ့ပတ်သက်စောင့်ကြည့်တဲ့အဖွဲ့တွေရောလေးလားအချက်လက်တွေကိုဖုတ်ပြန်ပေးလိုက်တခြားနိုင်ငံတို့လုတ်ပေးလိုက်အခြားသူတွေကကြည်လာတဲ့အခါမှာလည်းဟလာဝင်ပြီးထောက်ပြလို့ရတဲ့သူတွေလည်းအများကြီးရှိလာမယ်ဆိုရင်ဒီ third party involvement ကတောင်းလာမယ်ဆိုလို့ရှိရင်ဒီ tension ကလည်းဖြေလျှော့သွားတယ်ဖြစ်လာခဲ့ပြီဆိုလို့ရှိရင်တော့နိုင်ငံတကာကလည်းဖိအားပေးတဲ့ကိစ္စတွေရှိလာမယ်ခြေရင်းမှလည်းမတည်ငြိမ်မှုတွေဖြစ်လာနိုင်တယ်စီးပွားရေးအခုလို covid ကြောင့်ပေါ့နော်ရရဲ့ကြီးကျတဲ့စီးပွားရေးရလည်းအဲ့ခူးကြသွားတယ်ပေါ့။ဒါပေမဲ့နှစ်ဖက်လုံးအနေနဲ့ဒီပြဿနာကိုတစ်ဆက်ပို့ပြီးတော့မကြီးခွားပဲနဲ့ထိတ်တိုက်ရင်ဆိုင်တဲ့အဆင့်မရအောင်တော့စူးစမ်းပေးဖို့တော့ကျွန်တော်အနေနဲ့ကတော့ဒါမြစ်တက်ရခဲ့
ပြီ။ဟုတ်ကဲ့ကျေးဇူးများချင်ပါတယ်ဒေါက်တာမင်းဆောင်ခင်ဗျာကျွန်တော်ဝင်းမင်းပါ
။မွန်ပြည်နယ်ဘီလင်းမြို့နယ်မှာဒေသခံတွေဆောင်တဲ့ချီပါဝင်ခဲ့ကြတဲ့ဒီကနေ့ဆန္ဒပြလှုပ်ရှားမှုတွင်စီရေးပဋိပက္ခတွေရပ်ဆဲပြီး NCA ပြည်ရတဘောတူညီချက်ကိုလိုက်နာကောင်းဆယ်ပေါ်ကြဖို့လက်လက်ကန်ဖွဲ့တွေကိုတောင်းဆိုလိုက်ကြတဲ့အကြောင်းသိပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။NCP ရဖွဲ့ဖြစ်တဲ့ကရင်မျိုးသားစေယုံ KNU နဲ့မြန်မာစစ်တပ်ကရင်နယ်ခြားစောက်တပ် PGF ဖွဲ့တို့နဲ့မကြာသေးခင်ကလက်နက်ကန်ပြစ်ပခတ်တွေပေါ်ပေါက်ခဲ့ပြီးမော်ပြည်နယ်ဘီလင်းမြို့နယ်မှာရှိတဲ့ကျေးရွာ၁၂ရွာကကရင်ကျေးရွာသား2000ဝန်းကျင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဘီလင်းမြို့နယ်ပြမစိတ်ကျေးရွာ၊ကြတောင်းစိတ်ကျေးရွာတို့ဘက်မှာစီတန်းလှည့်လည်ဆန္ဒပြလှုပ်ရှားမှုအတွင်းစီရေးတင်းမာမှုတွေအဆုံးသတ်ဖို့အစည်းအကတောင်းဆိုခဲ့ကြကြောင်းလဲဆန္ဒပြပွဲမှာပါဝင်ခဲ့သူဒေသခံကုမြအေးကပြောပါတယ်။
NCA ဒီခါရဆိုင်ခိုင်မာဖို့ NCA ဒီတင်းစီစီကလည်းနာဖို့ပေါ့လေဒီအော့ချီတက်တာအော့ချီစီတန်းနဲ့ညီလို့မဆူဖောက်ဖို့ဒီအော့ချီရဲ့တက်ဆွထားတဲ့ကြီးရွာတွေပါလေကျန်တော့ဆုတ်ပြီးဖို့အော့ချီတက်နာဒီအခက်ပြေကြရည်ဒီလူနဖက်ဖြစ်တဲ့ရေဆဲရခါကြတော့တက်ပွဲဖြစ်မှဆုလို့လူနဖက်ကညီမတက်ရဲ့ဖြီစာဖို့ကဝါတက်ပွဲဖြစ်အောင်အဲ့လိုမျိုးသူစရဘတ်တော့ကဒူဦးရမချောက်ကြော်တယ်
မကြာသေးခင်ကစည်ရေးသိမ်းမှမှုတွေတွင်လက်နက်ကန်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကြောင့်ဒေသခံတွေကြားစိုးရိမ်မှုတွေဖြစ်ပေါ်နေတာဟာလေဆန္ဒပြရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ဘီလင်းမြို့ကလှုပ်ရှားမှုကိုဦးဆောင်သူတူဖြစ်တဲ့နော်အဲကညော့ဖော်ကပြောပါတယ
်။ဒီရလည်းသိမ်းထားတဲ့ဆက်ဆက်လို့ရှိတယ်ပေါ့နော်။အခုဆိုလို့ရှိရင်ဒီရတဲ့ဆက်ဆက်လို့ရှိရင်ဒါဖုန်းကြောင်းနဲ့မှတက်သေးတာပေါ့နော်။ဒီလိုလူကြည့်တယ်နော်ဒါတော့ရွာနဲ့ကတ်တာပေါ့ရွာနဲ့ကတ်တဲ့ကျရင်နောက်ပြေရုံပြင်တာပေါ့နော်။အဲ့လိုမျိုးရှိတယ်ပေါ့နော်။အခုဒီတက်ဆက်ကနေဒီရွာထဲမှာရှိရတယ်ဒီမှာတော့မလို့တော့ဘူး။ဒီမှာတော့အမိငယ်ကတိုက်ပွဲတွေကဖြစ်ခဲ့လို့ရှိရတာမလုံခြုံပါလဲတော့
သထုံခရိုင်ဘီလင်းမြို့နယ်ဘက်မှာတိလဆန်းပိုင်းတို့က KNU တပ်မှသစ်တပ်ဖွဲ့တွေနဲ့ကရင်နယ်ခြားစောက်တပ် PGF တို့သတ်ဆွဲထားတဲ့ကြတောင်းစိတ်နဲ့ဝင်းတပ်ပန်ကြီးရွာသားစခန်းတွေမှာပြစ်ကတ်မှုနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်းလည်းဒေသခံတွေကပြောပါရယ်။မွန်ပြည်နယ်သထုံမြို့နယ်နဲ့ဘီလင်းမြို့နယ်အစွန်ဒေသတွေမှာကရင်တိုင်းဒါကြီးရွာတွေရှိနေကြသလိုကရင်ပြည်နယ်ဖာမြို့နယ်နဲ့ဖာပုံမြို့နယ်တို့နဲ့လည်းနယ်နိမိတ်ချင်းဆက်ဆက်နေပြီး KNU ကရင်မြို့သားစီယုံကတပ်မှသစ်နယ်မြေဖြစ်သတ်မှတ်ထားပါရယ်။ပြည်ကတဲ့တနင်္ဂနွေနေ့နေ့တုန်းကလည်းမြေကျူးကျေးရွာနဲ့လေးကျေးကျေးရွာတို့ဘက်မှာဆောင်းကနန်းရှိတဲ့ကရင်ကျေးရွာသားတွေပရမကျိန်ဆန္ဒပြခဲ့ကြပါတယ်။ KNU တပ်မတစ်ဒေသဖြစ်တဲ့ဘီလင်းမြို့နယ်မှာတိုက်ခိုက်မှုတွေကြီးကြီးမားမားမရှိပေမဲ့ဆက်ဆက်ရကရင်ပြည်နယ်ဘာပုံမြို့နယ်ဘက်ကတိုက်ပွဲတွေကြောင့်ဘီလင်းမြို့နယ်ကသိမ်းချောင်လာတဲ့သူတွေလည်းရှိနေပါတယ်။KNU ကရင်မြို့သားစီယုံနဲ့မြန်မာစိုးရစစ်တပ်တို့ကြားအပြည့်ရစည်း NCA သဘောတူစာချုပ်မှာလက်မှတ်ရေးထိုးထားကြပေမဲ့ဒီလဆန်းပိုင်းကစလို့ဘကိုးတိုင်းကြောက်ကြီးမြို့နယ်ပရင်ပြည်နယ်ဖာပုံမြို့နယ်တို့ဘက်မှာ KNU လက်အောက်ခံစစ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားစိုက်ပွဲဖြစ်ပွားလာနေတာပါ ဒီလိုဖြစ်ပေါ်နေတဲ့စည်ရေးပဋိပက္ခတွေအဆုံးသနိုင်ဖို့ KNU ကိုယ်စားလှယ်တွေကမြန်မာစုရတပ်မတော်တို့နဲ့ဆွေးနွေးညှိနှိုင်းဖို့လည်းစီစဉ်နေကြပါတယ် KNU နဲ့မြန်မာငြိမ်းချမ်းရေးကော်မရှင် NRPC တို့ကြားအကြုံညှိနှိုင်းမှုတွေလုပ်နေပေမဲ့သိဆုံးမဲ့ရက်ကိုအတိမပြုတ်နိုင်သေးကြောင်းလည်း KNU ဘက်ကပြောဆိုထားပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်ဖွင့်ပေးနေပါတယ်ရှင်ကျွန်မဆူမြန်ပေါ်မှာမြန်မာနိုင်ငံကဒီသတင်းအတွက်ကိုဗစ်ကာကွယ်ဆေးရန်ပုံငွေကိုဗြိတိန်ရောက်မြန်မာတချို့ကအွန်လိုင်းပေါ်ကနေကောက်ခံတာစတာလင်ပေါင်6000ကျော်မြန်မာကျပ်ငွေနဲ့ဆိုရင်တော့3000ကျော်ရရှိထားပါတယ် Just Giving ဆိုတဲ့အွန်လိုင်းပေါ်မှာရန်ပုံငွေရှာနိုင်တဲ့ website ပေါ်မှာအလှူကောက်နေတာပါဒီအလှူငွေတွေကိုသက်ဆိုင်သူတွေတက်သေးကိုရောက်အောင်လို့ဘယ်လိုပို့မှာပါလဲ Bunchley မြို့ Bunchley ဆေးရုံကတမတော်ကြီးဒေါက်တာတင်းတင်းကိုဆက်သွယ်မေးထားပါတယ်အခုလိုမျိုး online ပေါ်ကနေအလှူကောင်းပဲလို့ဆောက်လုပ်တော့ကဒီလောက်ပမာဏများများရဖို့ရင်ဖန်ပြီးလုပ်ခဲ့သလားလို့စပြီးနေတဲ့အခါမှာဒေါက်တာတင်းတင်းကအခုလိုပြောပါတယ်
။ဟဲ့အဲ့လိုရမယ်လို့လုံးဝမမျှော်လင့်ခဲ့ပါဘူး။ကျမတို့အရင်တော့အတက်ကက်တာဆိုလို့ရှိရင်1000ထိလဲထားတာ1000ကို maximum အလောက်တည်းရနိုင်တယ်ထင်တဲ့အတွက်ထားခဲ့ပေမယ့်တဖြည်းဖြည်းနဲ့ target ကိုညှင့်ယူလာတာပါ။ဒါကြောင့်လည်းဆိုတော့အလှူတွေကအများများလာကြတယ်နော်။ကဘာအရက်ရက်ကဒီပေါ်တော့ဒီ Australia America တငယ်ချင်းညီမိတ်ဆွေတွေကရအောင်လူကြားတဲ့ခါကျတော့ target တာပိုပြီးညှင့်ညှင်လာပြီးတော့မှအလှူတွေကလည်းအများကြီးရလာတာပါ။စေတနာထက်တန်စွာနဲ့သူရဲ့အကြောင်းရင်းတွေကကြတော့လေကိုလိုကအဝေးဘက်မှာရောက်နေကြတယ်ပေါ့နော်မြန်မာနိုင်ငံမှာမရှိနေပေမဲ့အဲတစ်ဖက်တစ်နန်းကကူညီနိုင်ခြင်းနဲ့ကူညီခြင်းနဲ့စိတ်ပေါ့နော်အဲ့ဒီစိတ်ကအကြီးကပါပဲအဲ့လိုအမျိုးယုံကြည်ရတဲ့ crowd funding ကိုရွေးလိုက်ပြီးတော့မှကျမတို့စီကို link ရလာတယ်နောက်ပြီးတဲ့အခါကျတော့အဲ့ဒီ link ရတဲ့ခါလာမှလည်းကျမတို့တွေကတန်ယုံကိုအကူအညီတောင်းလိုက်တယ်မကြောက်လဲဆိုတော့ဒီလိုမျိုး funding ကိုတောင်းခံနေတဲ့အဖွဲ့အစည်းတွေရှိတဲ့ကာလကြာလို့ရှိရင်လူတိုင်းကယုံကြည်ရပါမလားဆိုတဲ့စိတ်ကအမြဲရှိတယ်ပေါ့နော်။ဒါအဲ့လိုဆိုတဲ့ခါကျတော့တန်ယုံကတန်မကြီးဆောင်တဲ့တန်ယုံကိုနှီးလိုက်တဲ့ခါကျတဲ့ခါကျတော့တန်ယုံကလည်းထိုင်လိုက်လေလေပဲအရန်ဝမ်းမြောက်ပြီးတော့မှသူကပါဝင်စင်ရဲတယ်။နော်သူရဲ့တန်ယုံအကောင့်ကိုလည်းပေးပြီးတော့မှအဲ့ဒီမှာလည်းတိုက်ရိုက်လူလို့ရပါတယ်ဆိုပြီးပြောတဲ့ခါကျတော့အမားတို့က just giving ဆိုတဲ့ crowd funding ကဟာနဲ့တော့တန်ယုံနဲ့ပေါင်းပြီးတော့မှပြုလုပ်တာပါတန်ယုံကိုလည်းပြုကျင်လိုက်ရတယ်ဒီဟာကတော့ easier ဖြစ်တဲ့ဒီလိုဟာမျိုးတစ်ခါရဲဝင်ထက်လိုက်ပြီးတော့မှပုံဝင်ကိုထက်လိုက်ရင်ခုချင်းချင်းတွေ့ရတဲ့ဟာမျိုးပေါ့နော်ဒီဟာမျိုးကိုဆက်လုပ်လို့လည်းရပါတယ်ဆိုပြီးမှ Facebook ကနေနဲ့တငယ်ချင်းတွေ Messenger တွေကနေတစ်ဆင့်ပုံကနေတစ်ဆင့်အကုန်ချင်းချင်းတော့ဝင်ညပြီးလို့ရတာနေမှာတဖြည်းဖြည်းနဲ့အများကြီးဖြစ်လာတာပေါ့နော်အဲ့ခါကျတော့ကျမတို့ရဲ့ target ကိုလည်းဖြည်းဖြည်းနဲ့တင်လိုက်ပါရဲ့
အဲ့တော့အခုလိုမျိုးဒီလိုကောက်ခံတဲ့အလှငွေတွေကဟိုရည်ရွယ်တာကဒီမမပြည့်ပြည်သူတွေကိုဗစ်ကာကွယ်ဆေးအတွက်ကိုဒေါက်တာတင်းတင်းတို့ကရည်ရွယ်ပြီးတော့လှူတာပေါ့လေဆိုတော့ဒီရတဲ့အလှငွေတွေကိုဗမာပြည်သူဒီတက်ဆိုင်တဲ့သူတွေလက်ထဲကိုဓာတ်ရိုက်ရအောင်အတွက်ကိုရောဘယ်လိုမျိုးစီစဉ်ထားပါလဲရှင်
ဟုတ်ကဲ့ပါအဲ့ဒါကလေကျမတို့ဒီဥစ္စာ just giving ကနေရလာတဲ့ပတ်စံကြီးကတကယ်တော့9000ကျော်ပေါ့နော်တန်ယုံကိုတိုက်ရိုက်ယူလို့ယူလိုက်တာကကြတော့ခုလောလောဆယ်တန်ယုံမှရနေတာ12500ပေါ့နော်အဲ့တော့အမတို့ဒီဒီက just giving ကရလာတဲ့ပတ်စံကိုတန်ယုံကိုတွဲလိုက်နေအဲ့တော့ဆိုတန်ယုံကောက်နေဝင်သွားပြီးရင်တန်ယုံကနေဦးစီးပြီးတော့မှပဲရန်ကုန်ကိုတိုက်ရိုက်ဒီ covid ကောက်ခံနေတဲ့ဌာနကိုတခါလေးလေးသူတို့တွဲပေးမှာပါရှင်
ဟုတ်ကဲ့ပါဆိုတော့ဘယ်တော့လောက်ဒီပတ်စံဒီအလှငွေတွေကိုလွှဲနိုင်မယ်လို့ရောခံမှန်းထားပါလဲရှင
်ဟုတ်ကဲ့အဲ့ဒါကလည်း9ရက်နေ့မှာအမကျမတို့ရဲ့ဒီဥစ္စာ just giving ကိုတန်ယုံကအလှငွေတွေအကုန်လုံးကိုစည်းရင်းပိတ်ပါမယ်အဲ့ဒီခါကျလို့ရှိရင်9ရက်ပြီးတာနဲ့9ရက်နေ့ February ပေါ့နော် sorry အဲ့ခါကျတော့9ရက်နေ့ February မှာပိတ်သွားပြီးတဲ့ခါကျလို့ရှိရင်6ရက်နေ့ကျလို့ရှိရင်ပတ်စံအကုန်လုံးကိုတန်ယုံကနေရန်ကုန်ကိုချက်ချင်းလွှဲနိုင်ပါလိမ့်
ဟုတ်ကဲ့ပါရှင်ဆိုတော့အခုလိုမျိုးဒီလှူခြင်းတဲ့လူတွေပေါ့နော်ဒီလိုဗမာပြည်ကိုဗစ်ရံပုံငွေအတွက်ကိုဒေါက်တာသင်းသင်းတို့လုပ်နေတဲ့အလှမှာအလှထည့်ခြင်းနဲ့ဆိုရင်ရောဘယ်လိုမျိုးထည့်လို့ရနိုင်ပါလဲရှင်
just giving ပေါ့နော် website လေးကိုဝင်လိုက်တာဝင်လိုက်ပြီးတဲ့အခါကျလို့ရှိရင်အဲ website ထဲမှာမြန်မာ covid လို့တဲလိုက်လိုက်ရင်ကိုတော့မှပေါ်လာပါတယ်ဒါမှမဟုတ်ရှင်တော့ alternative ပေါ့နော်အဲကျမတို့ CRD Facebook မှာဖြစ်ဖြစ်နော်အခုအလူကောက်ခံနေတဲ့ဒီလူတွေထဲကနေမှ link လေးကိုရလာရင်လည်းအဲ့ဒါမှကြတော့ဓာတ်ရိုက်ပဲနှိပ်ပြီးတော့ဝင်လို့ရပါတယ်နောက်ပြီးတဲ့အခါကျလို့ရှိရင်တန်ယုံကိုလည်းဓာတ်ရိုက်ဆက်သွယ်ပြီးတော့မှတန်ယုံရဲ့အကောင့်ကလည်းပါတယ်ဆိုတော့တန်ယုံကိုလည်းတန်ယုံအကောင့်လေးကိုတစ်ခါလေးဓာတ်ရိုက်ထည့်လိုက်လို့လည်းရပါတယ်တန်ယုံအကောင့်လေးကိုဓာတ်ရိုက်ထည့်ခြင်းအပြင်တစ်ခုကောင်းတာကတော့ကျမတို့ရဲ့ဒီဝင်ဆောင်ကပေါ့နော်ခုနက Just Giving platform ကိုပေးရတဲ့ percentage ကိုမပေးရတော့ဘူးပေါ့နော
် Bunchley မြို့ Bunchley ဆေးရုံကတမတော်ကြီးဒေါက်တာကျင်းတင်းဖြစ်ပါရဲ့ရှင်ကျမဆုမြတ်ပါမှာ
အ
ကျွန်တော်ညာဝင်းအောင်ပါကိုဗစ်ကြောင့်နိုင်ငံတကာခီးသွားလာခြင်းကန့်သတ်ခံရခြင်းမှာလန်ဒန်မြို့ကအထည်ချုပ်ဆိုင်တစ်ခုကတော့နိုင်ငံသားကအထည်တွေကိုလက်ခံပြီးချုပ်ပေးနေစေဖြစ်ပါတယ်လန်ဒန်မြို့ရဲ့ဆာဗီယာရိုးမှာရှိတဲ့ဟန့်စ်မန်ဝတ်စုံချုပ်ဆိုင်ကတော့တောင်ကိုရီးယားဆိုးမြို့မှာလည်းဆိုင်ခွဲရှိတာပါတက်တန်အနှစ်180ကျော်ရှိလာပြီဖြစ်တဲ့ဒီဆိုင်ကနေမစ္စတာဟမ်မစ်လို့အမည်ပေးထားတဲ့ဆက်ရုပ်ရဲ့ကင်မရာကတစ်ဆင့်ညွှန်ကြားပြီးအင်ဂျီကိုတိုင်းယူရာမျိုးလုပ်ပါတယ်ဆက်ရုပ်သုံးရတာပိုအဆင်ပြေတယ်လို့ဒီဇိုင်နာဒါရီယိုကန်နရာကပြောပါတယ
် been very helpful
အတော့ကိုအလုပ်ဖြစ်ပါတယ်အဲ့ဒီမှာလူကိုယ်တိုင်သွားလုပ်တာတဲ့ပို့ပြီးတော့အလုပ်ဖြစ်ပါတယ်မြင်နေရတဲ့လူရဲ့ကိုဟန်အနေထားပုံရိပ်ကိုရယူနိုင်တဲ့အတွက်ကိုယ်တိုင်ကိုလည်းလက်မှတ်နေစရာမလိုတော့ပါဘူးလို့ပြောသွားတာပါဟန်စပန်ဆိုင်ဟာဒီကမ္ဘာလုံးကသူ့စီမှာဝတ်စုံအပ်သူတွေကိုတူးဦးချင်းစီကိုယ်တိုင်လက်ယူဖို့လိုပေမဲ့ကိုဗစ်ကြောင့်လုပ်ငန်းထိခိုက်လာခဲ့ရပါတယ်ဒီဆိုင်ရဲ့ရောင်းအားမြင့်တင်ရေးမန်နေဂျာထတ်စ်ကူကတော့ဆိုင်ရဲ့ရောင်းအား65ရာခိုင်နှုန်းလောက်ကျဆင်းသွားနိုင်တယ်လို့ခန့်မှန်းပါတယ်
biggest impact for us has been the shut doors I think
အစိုးရကတော့ဆိုင်တွေပိတ်ထားရတာပါပဲဆိုင်ပိတ်ထားရတယ်ဆိုပေမဲ့ခရီးသွားလို့ရသေးတယ်ဆိုရင်ကျွန်တော်တို့စီးပွားရေးက20ရာခိုင်နှုန်း30ရာခိုင်နှုန်းလောက်ပဲထိခိုက်မှာပါဒီကနေ့မတ်လတည်းမှာဆိုင်ပိတ်ခဲ့ရတော့ကရုတ်တရက်ကြီးထိခိုက်ခဲ့ရပါတယ်။ရောင်းအားကမတ်လကုံမင်းကဆောက်လို့တောက်လျှောက်ကြာဆင်းလာခဲ့တာပါလို့သူကပြောသွားတာပါ။အဝေးကနေအခုလိုကိုတိုင်းယူတဲ့ဝန်ဆောင်မှုမျိုးကိုတောင်ကိုရီးယားဆိုင်ခွဲမှသာလုပ်နိုင်သေးပေမဲ့ရှန်ဟိုင်း၊ပီကင်း၊ဟောင်ကောင်၊စင်ကာပူဆိုင်ခွဲတွေမှာလည်းမကြာခင်ဆက်လုပ်ဖို့ရှိနေပါတယ်ခင်ဗျာ။
အမေရိကန်တန်ကကျွန်တော်ပရင်းနေမနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအပေါ်မှာပြန်ကောက်နှုတ်တင်ပြပေးသွားပါမယ်နိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီ IRC ရဲ့အစီရင်ခံစာတင်နဲ့ပတ်သက်ပြီး Washington DC ခြေစိုက် Targeted News Services မှာဖော်ပြထားတဲ့သတင်းဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးခြင်းပါတယ်နိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီရဲ့အစ်စ်ထွက်ပေါ်လာတဲ့လေးတာတရှိချက်တွေအရဘင်္ဂလားဒေ့ရှ်နိုင်ငံကော့စက်ဘဇားမှာရှိတဲ့ Ranger အမျိုးသမီးတွေပေါ်လိမ်မိုင်းခြေပြုအကြမ်းဖက်မှုတွေကျူးလွန်နေကြသူတွေရဲ့64ရာခိုင်နှုန်းဟာနေအိမ်တွင်အတူနေကြသူတွေဖြစ်တယ်လို့အစချီပြီးတော့ဆောင်းမရဲ့ခေါင်းစဉ်ကိုရေးသားထားပါဗျ။ COVID-19 နောက်ပိုင်းကော့စက်ဘဇားမှာအသွာလာကန့်သတ်တာတွေကြောင့်များစွာသောအမျိုးသမီးတွေဟာအမိုးကားတွေထဲမှာပဲနေထိုင်ကြရပြီးမကြာခဏဆိုသလိုလိမ်မိုင်းအကြမ်းဖက်မှုကျူးလွန်နေတဲ့နယ်လည်းအတူမျှဝေနေထိုင်ကြရတယ်လို့အစီအစဉ်ခံစာထဲမှာဖော်ပြထားပါဗျ။ IRC ကကောက်ယူရရှိတဲ့အချက်အလက်တွေအရ2019ဇွန်လကနေဒီဇင်ဘာလအထိအမျိုးသမီး67ရာခိုင်နှုန်းဟာလိမ်မိုင်းအချက်ပတ်ခံခဲ့ကြပြီးပြီးခဲ့တဲ့နှစ်ဇန်နဝါရီလကနေအောက်တိုဘာလအတွင်း94ရာခိုင်နှုန်းအထိတိုးပြီးတော့အသွာလာကန့်သတ်မှုရဲ့အကျိုးသက်ရောက်မှုတွေအနေနဲ့အချက်ပတ်ခံနေကြရတယ်လို့ဖော်ပြပါရှိပါတယ်။ဒါကကော့စက်ဘဇားမှာပြီးခဲ့တဲ့ဇန်နဝါရီလကနေစပြီးဗျမ်းမြအမျိုးသမီး4ယောက်မှာ1ယောက်ဟာလိမ်မိုင်းအချက်ပတ်ခံနေရတာမျိုးဖြစ်ပြီး IRC ရဲ့2020ဇွန်လထုတ်အစီရင်ခံစာနဲ့လည်းကိုက်ညီနေတယ်လို့ဆိုပါတယ်။ကပီကာလာအတွင်းအစိုးရမှုတဲ့အဖွဲ့အစည်း NGO တွေရဲ့အကူအညီပေးရေးတွေလျှော့ချခြင်းအပါအဝင်ဒုက္ခသည်တွေရဲ့လွတ်လွတ်လပ်လပ်သွားလာခွင့်တွေလည်းကန့်သတ်ခံထားရမှုများစွာသောလိမ်မဲဆိုင်ရာအကြမ်းဖက်ခံရသူတွေဟာသူတို့ကိုကျူးလွန်သူတွေနဲ့တိုင်တဲ့အတူနေကြရတယ်လို့လေ့လာတွေ့ရှိချက်တွေအရအစီအငံစာထဲမှာဖော်ပြထားပါတယ်။တကယ်တကယ်မှာတော့ဒါဟာအမှန်တကယ်ဖြစ်ဖြစ်ခဲ့တာတွေရဲ့တစ်စိတ်ပိုင်းလောက်ပဲဖြစ်ပွက်ရှိသေးတယ်လို့လည်းဆိုပါတယ်။အသွာလာကန့်သတ်ချက်တွေအောက်မှာ IRC အနေနဲ့လိမ်မဲအကြမ်းဖက်မှုကာကွယ်တာစီးရေးအတွက်Ranger ဒုက္ခသည်တွေနဲ့အတူအစုဖွဲ့လိုက်ဆက်လက်လုပ်ကံနေရရှိတယ်လို့လည်းရေးသားဖော်ပြထားပါဗျ။ Cossacks ဘဇားမှာရှိတဲ့အမျိုးသမီးတွေပေါ်ကပ်ဘေးရဲ့အကျိုးသက်ရောက်မှုတွေကကာလာတာရှီဖြစ်ပေါ်နေမှာဖြစ်ပြီးသူတို့ဟာထိတ်လန့်ဖွယ်ရအရေးအတွက်အတိုင်းအတာအတည်ခံစားနေကြရတယ်လို့ IRC ရဲ့အမျိုးသမီးကာကွယ်ရေးဆက်ဆက်ဆောင်ရွက်ပေးသူဘင်္ဂလားဒေ့ရှ်အမျိုးသမီး Rosanna Majinda ကပြောပါဗျ။အသွာလာကန့်သတ်ထားတဲ့ကာလာတရှောင်းအမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်အထောက်ပံ့ပေးရေးလုပ်ငန်းတွေအားလုံးရောင်းနေကြစိန်ကုန်တာမို့ဒုက္ခသည်အမျိုးသမီးနဲ့မိန်းကလေးငယ်တွေဟာမိမိတို့နေထိုင်တဲ့အိမ်ထဲမှာပဲအနေနဲ့ကြုံတွေ့နေကြရပြီးကြီးစရာမြေမရှိဖြစ်နေကြရတယ်လို့လည်းဆိုပါတယ်။ဒီလိုအကြမ်းဖက်ခံရတဲ့အမျိုးသမီးတွေတိုးထက်တိုးလာနေတာဟာအလွန်ဆိုးရိမ်စရာကောင်းပြီးဒီလိုကျူးလွန်ခံရသူတွေအားလုံးကိုကူညီထောက်ပံ့နိုင်ဖို့အတွက်လူသားချင်းစာနာတဲ့အကူအညီတွေမရှိဖြစ်လိုအပ်နေတယ်လို့မဂျန်နာကပြောသွားတာကိုလည်းဆောင်းမမကိုးကားဖော်ပြထားပါတယ်။ကပ်ဘေးနဲ့အတူအကြမ်းဖက်မှုတွေပါလာတာသိကြနေတာမို့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လည်းလိမ်မဲဆိုင်ရာအကြမ်းဖက်မှုတုံ့ပြန်ဆောင်ရွက်မှုအားလုံးကိုမဖြစ်မနေရွေးချယ်သတ်မှတ်ပြီးဒါမှပဲကော့စက်ဘဇားမှာရှိတဲ့မျိုးသမီးနဲ့မိန်းကလေးငယ်တွေကိုတကြတနာကာကွယ်နိုင်မယ်လို့ဆိုပါတယ်။တုံ့ပြန်ဆောင်ရွက်မှုတွေကိုချဲ့ထွင်ရမှာလဲလိမ်မဲတက်ကတ်ခြင်းခံရသူတွေအတွက်စိတ်ပိုင်းဆိုင်ရာအထောက်အကူတွေနဲ့ဆေးပေးကမ်းတွေလည်းလိုအပ်တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လူသားချင်းစာနာနဲ့အကူအညီပေးရေးစီမံကိန်းတွေကိုရေးဆွဲရမှာ အမျိုးသမီးနဲ့မိန်းကလေးငယ်ရဲ့ကိစ္စတည်ရရှင်ရဖြစ်နေပြီးအလှူရှင်တွေအပေါ်မှာလည်းမူတည်နေသလို2021အတွင်းရမုံငွေတွေရရှိနိုင်မှုအတွက်နိုင်ငံတကာအတိုင်းအဝိုင်းတွေပေါ်မှာလည်းတည်မီနေတယ်လို့အကြီးအသားပေါ်ပြထားပါတယ်။လောလောဆယ်မှာလိမ်မိုင်းချပ်ပတ်မှုကူညီကယ်ဆယ်ရေးအစီအစဉ်တွေကိုဆက်လက်လုပ်ကိုင်နိုင်ဖို့အတွက်လိုအပ်တဲ့ရမုံငွေရဲ့၅ပုံတစ်ပုံကိုပဲရရှိထားသေးတယ်လို့အကြီးအသားပေါ်ပြထားပါတယ်။ဒီလိုချပ်ပတ်မှုတွေကိုလုံလုံလောလောပေါ်ပြဖို့ပြက်ကွက်နေတာကြောင့်ထောင်ပေါင်းများစွာသောအမျိုးသမီးနဲ့မိန်းကလေးငယ်တွေဟာအသွာလာကန့်သတ်မှုတွေကြောင့်ပေါ်ပေါက်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေထဲမှာရုန်းကန်ရှင်သန်နေကြရတယ်လို့យေတာရပါတယ်။မြန်မာနိုင်ငံကတော့ Ranger ဆိုတဲ့အတုံးလုံးကိုလက်မခံပါဘူး။အပြည့်စုံကို www.rescueuk.org မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
် VOE မြန်မာပိုင်းအစီအစဉ်တွေကို Washington မြို့တော်ကထုတ်လွှင့်နေတာဖြစ်ပါတယ်မကြသေးမီကကာလအထိမြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်အတွက်အလားအလာကောင်းဆုံးဒေသလို့ပြောရမယ့်ကရင်ပြည်နယ်မှာတိုက်ပွဲတွေပြန်လည်ဖြစ်ပေါ်တဲ့အထိနိုင်ငံရေးမငြိမ်သက်မှုတွေရှိရနေပါတယ်ဒီဖြစ်ရပ်တွေရဲ့ဈေးဥပဒေအမှန်ကပါလဲဘာကြောင့်ဖြစ်ရသလဲဆိုတာနဲ့ပတ်သက်ပြီးအဲ့ဒီဒေသတွင်းနှစ်ပေါင်းများစွာနေထိုင်လာတဲ့မြန်မာရေးသုံးသက်သူဂါမနီနဲ့ဒီတစ်ပတ်မြန်မာရေးသုံးသက်ရဲ့အစီအစဉ်မှာကျွန်တော်ကြိုဆိုတာဆွေးနွေးသုံးသပ်ထားပါတယ်ဒါကမြန်မာပစောဆုံးကျွန်တော်မြင်နေတာကတော့မြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့ဒီနိုင်ငံအလားအလာကောင်းတဲ့အပြစ်ခတ်ရစရေးသဘောတူညီမှုတွေရကြတဲ့ဆွဲအထက်မှာအမတော်နဲ့ KNU အကြမ်းမှာရရှိတဲ့သဘောတူညီမှုဟာအသက်ဆရာအကောင်ဆုံးလို့ကျွန်တော်အနေနဲ့အပြင်ကမြင်ရပါတယ်။ထောင်းဆောင်နှုတ်ဦးပေါ်လေစစ်တပ်အကြီးအကဲနဲ့ KNU အကြီးအကဲဆိုတာဖက်လက်တကင်းသိပ်ပုဂ္ဂိုလ်ရေးရရင်ညှိရတယ်တွေ့ခဲ့ရပါတယ်။ကျွန်တော်အဲ့လိုမြင်ခဲ့တဲ့အမြင်မှန်ပါလားခင်ဗျာ။ဆရာပထမဆုံးအခြေအနေသုံးသပ်ပေးပါ။
ဟုတ်ကဲ့အပြင်ပါလို့အဲ့ဒီတိုင်းပါပဲ။ဒါပေမဲ့တကယ်တကယ်အတွင်းကြတော့လေပေါ်မှာဖြစ်တာကဒီမှာမပြောင်းနိုင်တဲ့ဟာရှိတယ်ဒီလိုမပြောင်းနိုင်တဲ့ mindset တွေကအဲ့လိုမျိုးရှိနေတယ်တကယ်အားလုံးကိုသူကတန်တရားအမြင်နဲ့ပဲကြည့်နေတာအဲ့တော့တကယ်ကအပေါ်ယံတော့သူကလည်းသူ့ဘက်ကလည်းပြပါလေမဒီဘက်ကလည်းခုနကတကယ်လဲဟိုရေရုံကြီးကြီးနဲ့ပတ်လောက်ကြတာပဲဒါပေမဲ့မဖြစ်ပါဘူးလေအဲ့လို
ဆိုတော့အခုကျင်းယူနေမြန်မာစစ်တပ်နဲ့ဒီဘက်ကဟာဟိုအပေါ်လာတဲ့သဘောကိုလည်းမှုလားအောက်ထင်မှာစက်ဖြစ်တဲ့သမားပဋိပက္ခလောက်ပဲလို့ဆိုရမှာခင်ဗျာ
အာအောက်ချီလို့ပြောလို့မရဘူးပြောလို့ဒါတိုင်းမှုအဆင့်အနေလာတယ်နော်တိုင်းမှုဆိုလို့ရှိရင်လည်းကျွန်တော်ကောက်ဆတ်ထားနေတာတကယ်ဆက်ဆက်နေတယ်အဲ့တော့ကောက်ဆတ်ထားဆိုတာလည်းခုနကလိုမျိုးရုပ်နေအောင်ဟိုင်းနေတဲ့တောက်လျှောက်ဆက်ဆက်နေတယ်ဆိုတော့ဒါကတော့အောက်ချီရှိတဲ့ဟာမဟုတ်ဘူးသူတို့အထက်ကကို policy ရှိနေသူတို့ဟိုးငူအတိုင်းပဲအကုန်လုံးဝါငူကြီးဖြတ်သိမ်းကြီးပေါ့နော်ဒါကိုဆက်လုပ်နေတာပဲဖြစ်တယ်
ပြန်ယူနေတိုက်ပွဲတွေပြန်ဖြစ်ခင်ဒီရွှေကုတ်ကမှမျိုးစစ်တွေတိချောက်နေတဲ့နေကြောင်တပ် BGF နဲ့သဘောထားပြပြီးတော့ BGF ကတဖယ်လို့နှုတ်ထွက်တဲ့ဆွဲသတင်းလိုက်ကြပါတယ်ဆိုတော့အဲ့ဒီကိစ္စနဲ့ဆက်ဆက်နေတာလားဆရာဆက်ဆက်နေရထင်ပါလား
အဲ့လားဒါတော့ဒီလိုတပိုင်းကြီးပေါ့ဒါပေမဲ့သူတို့အခြေခံ policy ကတော့ဒီတိုင်းပဲလေရှိသမျှဒီတိုင်းသားအဖွဲ့ကြီးတွေအလုံးကိုမယုံကြည်ဘူးသူတို့ကအကုန်လုံးလို့လူကြီးအုပ်ချင်တယ်သူတို့လက်အောက်ကိုပဲအကုန်လုံးဝင်စီချင်တယ်ပေါ့တကယ်လေး independent ဖြစ်တာမျိုးဆိုလို့ရှိရင်မရဘူးပေါ့ရအဲ့တော့ဒီအခုအဲ့ဒီကိုကိုကိစ္စလို့ရှိရင်ဒါကြာပြီးလေလုံနေတာဟုတ်ကတည်းကဦးလေးစီလက်ထက်ကတည်းကလုံနေတာပဲ။ဒါပေမဲ့အခုကြာမှလာပြီးတော့သူကပြဿနာလာရှာတာပေါ့နော်။ဒီတန်ခိုင်ရေးဆိုရလည်းမဟုတ်တော့ဘူးနဲ့ energy ဆိုရအောက်မှလည်းဒီလိုကြီးဖြစ်တယ်ဆိုပြီးတော့ဗောတိုင်းသားတွေကိုလူများတွေကနေမကောင်းမြင်လာအောင်ပေါ့လေ။ဒါလုပ်ရဖို့လို့ကျွန်တော်တော့အဲ့လိုမြင်နေကြ
။တချို့ကတော့အဲ့ဒီရှီကုတ်ကိုမာစီဝိုင်းလောက်တဲ့ကိစ္စဟာမြန်မာစစ်တပ်နဲ့ DKBA တဖြစ်လဲBGF နဲ့ဝေဇာမြာသာလုပ်နေကြတယ်လို့သုံးသပ်ကြပါရယ်ဆိုတော့ဒီကိစ္စမှာအဝေးမတက်လို့များအခုခါမှာခေါ်ပြဲသွားသလားဆိုတာလည်းစဉ်းစားကြရရှိမယ်ထင်ပါတယ်ဘယ်လိုသွားပါလဲခင်ဗျာ
အရင်ကတော့အကုန်လုံးကအပြည့်ပေးပြီးလုပ်တာပဲတကယ်လည်းစက်ကြီးတွေပေးရပါတယ်သူတို့ကစီကိုဒါပြီးတော့ကိုတလုံးကတော့မှသူတို့စက်ကြီးပေးရတာမျိုးအမှတ်မှမှုလိုက်တော့ပြက်သွားတာရှိတယ်သူတို့ပြန်ရေးယူလိုက်တာတွေပေါ့အဲ့တော့အရင်ကတော့တစ်ချိန်လုံးဝေစာမြစာလုပ်ခဲ့တာပဲဒါပေမဲ့အခုကျတော့တကယ်ပြောရရင်ဒီမှာလည်းဝင်ငွေရလည်းနည်းသွားတယ်အရင်ကဝင်ငွေရမရတော့ဘူးခုနကကိုဗစ်ကာလနဲ့ဘာနဲ့ဆိုတော့အဲ့ပါမျိုးကြီးဖြစ်သွားတော့ပေါ့အဲ့လိုအကြထိုက်တဲ့အချိန်မှာအင်းအိတ်ဖောင်းတော့တမျိုးပေါ့ကွာအိတ်ပိန်သွားတော့တမျိုးဖြစ်ပြီးတော့ဒါမျိုးလဲဖြစ်နိုင်တယ်လို့ယူဆရပါတယ်
နိုင်ငံတကာကလည်းအထူးသဖြင့်ဒီဘက်ကအမေရိကန်ပါဝင်အနောက်နိုင်ငံတွေအုပ်စုဘက်ကတရုတ်ရဲ့မဟာကန်နဲ့စီးပွားရေးယဉ်ကျေးမှုတွေကိုမြန်မာကလက်ခံနေရစစ်တပ်လည်းအပြည့်အမြောက်လုပ်နေဆိုရဲဝေဖန်မှုတွေပေါ်ထွက်လာတဲ့အချိန်လည်းဖြစ်ပါတယ်ဆိုတော့ဒီ PR တွေဒီ pressure တွေကိုတော့ဘယ်လောက်ထိထက်သွက်ခဲ့ရလို့ထင်ပါလဲဒီစစ်တပ်နဲ့ရွှေကုတ်ကိုကိစ္စခေါ်ပြကြတဲ့နေရာမှာ
အခုလို့ရှိရအဒီဒီရှိကုန်းကိုကြတော့လဲဟိုမှာတရုတ်ပိုင်ယုံတော့အောင်ဒီမှာဒါလည်းတရုတ်ပါလို့ဝင်ကြီးပါလေရောဒါသူတို့နဲ့မဆိုင်ဘူးဒါတရုတ်မာဖီးယားဂိုင်းတွေပေါ့လေဟို try to drink and gain နေရယ်ဆိုင်နေသူတို့ရဲ့ဘာ OB အရုပ်ပါလေတော့ကဘာတချောင်းလမ်းတစ်ချောင်းတွေနဲ့လည်းမဆိုင်ဘူးဆိုပြီးတော့ပြောရတာလည်းဒါတော့ဟိုရုပ်မဲအောင်လို့ဝင်နေအားပြအကြောင်းတူဖြစ်သွားတော့ပေါ့တကယ်လည်းဒါတော့ဟိုတရုတ်ပြည်ကတရုတ်နဲ့မဆိုင်ဘူးပေါ့နော်ဒီကျွန်တော်တို့အပြင်မှာရှိတဲ့ဟိုတရုတ်ဒီငွေမြေလေးတွေကဘယ်လိုရရှိနေလဲမာဖီးယားဂိုင်းတွေရောဆိုင
်ဆိုတော့ KNU နဲ့အခုဖြစ်နေတဲ့ကိစ္စမှာအရင်တုန်းကထားရှိရတဲ့သဘောထားကနေပြီးတော့အခုလိုရုတ်တရက်ပြောင်းလဲသွားတဲ့အခြေအနေကဘာကြောင့်လို့ထင်ပါလဲလားလောလောဆယ်လက်တော့အကြောင်းရင်းဘာကြောင့်လို့ဖြစ်မှထင်ပါလဲ
အဲရုတ်တရက်တော့မဟုတ်တာကြာနေကြီးကဖြစ်နေတာတော့ NCA ထိုးပြီးရတဲ့ရပေါ့လေ NCA စာချုပ်ထဲမှာဘယ်လိုလိုတွေလာတောက်ချမ်းတွေကဘယ်လိုအပြစ်မလုပ်အောင်ဘယ်လိုတွေဟိုရွာတွေကနေရွှေ့ပြရမယ်လို့ပြောခဲ့တာဒီပေါ့ဒါပေမဲ့အဲ့ဒါတွေကိုဒီဘာမှစစ်တပ်ဘက်ကလည်းလိုက်မလုပ်ခိုင်းနဲ့ရွာတွေထဲမှာချထားတယ်တပီတော့မလို့အကြဲနဲ့နော်အဖွဲ့ကြီးရဲ့နေနေထဲမှာလာပြီးချပြီးလမ်းနေဖောက်ပန်းရမ်းနေတာမျိုးတွေလုပ်နေရအောင်အဲ့တော့ဒါတွေကတော့တောက်ချောက်ပေါ့လေအဲ့လိုဖြစ်ဖြစ်နေတဲ့ဟာပါပဲတကယ်တော့အခုကစဖြစ်တာတော့မဟုတ်ပါဘူးဒါပေမဲ့အရင်ကလည်းတက်နိုင်တော့ဖုံးမှုမှုရလုပ်တယ်ကျေကြီးဘက်ကလည်းဖြစ်နေမဲ့လည်းသူကလည်းသိမဖို့ဘူးကြာအဲ့လို
ဆိုတော့ဒီကိစ္စကဘလောက်ထိကြီးကျယ်ဆက်ပြီးဖြစ်နိုင်လို့ထင်ပါလဲပြစ်ခတ်စရိတ်သဘောတူညီချက်တွေလုံအောင်ပြက်ပြက်သွားတဲ့အထိများကြီးထွားသွားနိုင်ပါလား
အဲကျွန်တော်ကတော့အဲ့လောက်တော့မဖြစ်နိုင်ဘူးလို့ထင်နေတာ။ဘာလို့ဆိုကနေ့အချိန်ကလည်းဟိုဆန်းကလည်းအဲ့လိုမျိုးချတဲ့ဆန်းမဟုတ်တော့ဘူး။အဲ့တော့ပြန်တော့အချိန်ပြန်လုပ်မယ်လို့တော့ထင်တယ်။ဒါပေမဲ့အဓိကတော့ဟိုဝင်ဥပမာတော့ပိုတောင်းဝင်ရှိတာပေါ့။ပိုရုပ်နေအောင်ဟိုင်းဥပမာတော့တောင်းဝင်ရှိတာပေါ့။သူတို့ကဒီလိုပဲဆက်ပြီးတော့ခေါင်းမှနေမယ်။ခဏသူတို့လုံထားတဲ့စာချုပ်ကိုလည်းသူတို့ဘယ်လိုမဆိုင်ဘူးပေါ့နော်။သူတို့ရဲ့အတွေးခေါ်ရမပြောင်းလဲလို့ဆိုရင်တော့ကြီးလာနိုင်တယ်ကအဲ့ဒါပေါ့
။တချို့ကလည်းသုံးသပ်ကြတယ်ဟိုရခိုင်ဘက်မှာအေးအေးနဲ့ဒါညဉ့်ညဤအလားအလာကောင်းလာတဲ့အချိန်မှာဒီဘက်ကိုဖိပြီးတော့လှုပ်လာတယ်ဒါတမင်တကာလှုပ်တယ်လို့ဆိုကြပါတယ်အဲ့ဒီခုကဆွဲစည်းလို့ရတာခင်ဗျာ
အဲလည်းလည်းရနိုင်ပါလေအဲ့ဒီဟာတော့ဒါပေမဲ့ခုနပြောလို့ပေါ့လေဒါတွေကဖြစ်နေတာတော့ကြာပြီပေါ့နော်သူကလည်းအများအားပေါ့လေသူကတိုင်းကြီးကိုကာကွယ်နေလို့တော့ပြချင်တာဟုတ်ရောဒီရုပ်နဲ့မဲအောင်နိုင်လို့စစ်တပ်ကအဲ့ဒီခါကျတော့တစ်ခါမှတော့ဒီဘက်ကရှော့လိုက်ရတော့ရှော့လိုက်ပြီးမှဂျန်တဲ့နေရာမှာသူတို့ကကာကွယ်နေလို့မှပြောဆိုတာလေဒါလည်းအများအားပေါ့လေကျွန်တော်တနိုင်ငံလုံးကိုအများအားချင်းထည့်နေတာဟာပေါ့အဲ့လား
ဆိုတော့စတီဗင်းစစ်တရှိလာတာဟာမြန်မာစစ်တပ်ကသူတို့ရည်ရည်အတွက် justify လုပ်တာပေါ့ငါတို့လိုအပ်နေတဲ့ဆောက်လူတွေသိအောင်သူတွေလုပ်ကြနေရဆိုရဲအယူအဆကိုစမှန်တယ်လို့လက်ခံတယ်ပေါ့ဆရာ
အဲဟုတ်တယ်သူတို့အရမ်းအဲ့လားပဲဒါဝဲလုပ်နေရပဲသူတို့2008မှာရေးထားတာလည်းအဲ့ဒီတိုင်းပဲလေအဲ့
ဒါဒါပေမဲ့သူတို့ဘက်ကပြောတော့ညဉ့်ညင်းကြီးကိုအလူချင်းဆုံးဟာစစ်သားတွေပါတဲ့ဆရာသူတို့ပဲစီရတာပဲလို့ဆိုနေတာဒါကတော့အတိတ်ပဲမရှိဘူးခင်ဗျာ
အဲအောက်ရှိစစ်သားတော့ဟုတ်ပါတယ်သူတို့ကတော့လည်းခဏလေးကတော့ဒီတိုက်ချင်တာမဟုတ်ဘူးရှုပ်လဲတအားတိုက်ချင်လို့စစ်တပ်ဝင်လာတာရှိတယ်ဒါပေမဲ့အဓိကတော့ခုနလိုကဗိုလ်ချုပ်တရားအကျိုးစီးပွားတွေရှိတယ်သူကလည်းပါဆောင်တယ်စီးပွားရေးအကျိုးစီးပွားရောနိုင်ငံရေးအကျိုးစီးပွားတွေရောသူကရှိတော့သူကတော့စစ်မတိုက်ချင်ဆုံးတော့ရောမဟုတ်ဘူးရသူကတော့သူ့အတွက်လူဝင်လူတွေကိုတိုက်မှာပဲအဲ့ဒါတော့သူတို့ကိုယ်တိုင်လည်းသိရတာမဟုတ်ဘူးလေအဲ့ဒါ
နောက်တစ်ခုဒီကုတ်ကိစ္စနဲ့ပြန်ပြီးမေ့ချင်တာတစ်ခုရှိပါသေးတယ်ဆရာနဲ့ကျွန်တော်အရင်လည်းမေးခွင့်မကြုံခဲ့တဲ့အတွက်ကြောင့်အဲ့ဒီကုတ်ကိုကိစ္စဟာဒေသစီးပွားရေးဖွံ့ဖြိုးမှုအတွက်ကလက်တွေ့အဖြစ်ဘလောက်အကျိုးရှိပါလဲဒါမတော်မတရားစီးပွားရေးတွေတရုတ်ဘက်ကဘာညာဆိုတော့ထားပါတော့လေဆိုတော့ဒေသခံတွေအတွက်လောလောဆယ်မှာအလုပ်ကိုင်ရရှိတာတို့စီးပွားရေးဖွံ့ဖြိုးမှုအတွက်အထောက်ပံ့ဖြစ်တာတို့ကတကယ်ရှိပါလားခင်လက်တွေ့အဖြစ်
အဲ့လိုကြီးလို့မရှိဘူးကဘာလို့သူတို့ကသူတို့အလုပ်သွားတဲ့သူတို့ပဲအဲ့တော့ကျွန်တော်ဒီဘက်ကဒေသခံနေပေါ့နော်ကရင်နေပမာရီကတော့ဟိုအလုပ်ကတော်တော်ကိုနည်းနည်းလေးပဲရပါတယ်ဒါပေမဲ့တခုတော့ရှိတာပေါ့လေသူတို့ဒီမှာရောက်လာတယ်သူတို့ပတ်စံတွေပါလေသုံးနဲ့ဖြုံးနဲ့ဆိုတော့ဆိုင်နေပါအေးရောင်းရတာတွေပါတော့နည်းနည်းပဲရှိရင်အခုနောက်ပိုင်းဆိုရင်တော့ရှီကုတ်ကုတ်တယ်မဟုတ်ပါဘူးမြောက်ပြည်မြို့ထဲမှာလည်းအမျိုးမျိုးစီးပွားရေးတွေလုပ်နေကြတယ် အဲ့တော့တရုတ်ကအဲ့တော့အဲ့ဒီမှာတော့လေဒါကတော့ဒေသကံစီးပွားရေးအတွက်တော့နည်းနည်းလေးတုံ့ပြန်ရတော့သိအောင်မရှိနိုင်ပါပဲ
ဒေသကံတွေကကျူစုလက်ခံရသဘောအဲ့တော့ပြောလို့ရမှာလို့
အာအဲ့လိုတော့ပြောလို့မရဘူးပြအဲ့ဒါတော့မရဘူးခဏခဏတော့ကြောက်တနာကြီးဖြစ်နေတာပဲအဲ့ဒါကျောင်းစီမှာလည်းခုနလိုပေါ့ဗျာကလားနဲ့တရုတ်ဆိုလို့ရှိရင်လူကခုနလိုအခုနောက်ပိုင်းကဒီလိုရောက်ဝင်နေနေရတာအလိုချင်နေတယ်။အ
ဲနောက်တစ်ခုကအရှင်းမြောက်နေဆက်ကတိုင်းရင်းသားတွေနဲ့ပတ်သက်လို့ဆိုရင်တရုတ်ကအတော်လေးဝင်ရောက်ပြီးတော့ဆွတ်ဖက်တယ်ပြောဆိုရဲညှိနှိုင်းတယ်ဆိုတာရှိပါရဲ့။ဖြစ်တော်မိုင်းလို့ပြောရမယ်ကရင်တို့မွန်ပြည်နယ်တို့မှာဒီလိုဖြစ်လာတဲ့ကိစ္စကြတော့နိုင်ငံများကတုံ့ပြန်ရဝင်ရောက်ပြီးတော့ဖြန့်ဖြည်းနိုင်ငံစည်းစိမ်ညှိနှိုင်းပေးနိုင်တဲ့အလားအလာကမမြင်ဘူးလားခင်ဗျာအဲ့လိုမျိုး
အာလောလောဆယ်တော့မမြင်သေးပြဒါပေမဲ့ဟိုးအရင်ကတော့ကျွန်တော်တကယ်ပူစလေကတော့ဒီ KNU နဲ့မျိုးပါလာခဲ့ပြီးရင်သူတို့တခါအချိန်ကြီးလို့လာတက်တာလည်းတော့လုတ်ခဲ့ပြီးတယ်အဲ့တော့အဆက်အဆက်တော့ရှိတယ်ပေါ့နော်နောက်တစ်ခုကလည်းဒီမှာလည်း KNU နဲ့ဥမာ UWSA နဲ့လည်းအဆက်အဆက်တွေရှိကြပြီးတော့ရှိတယ်ပေါ့အဲ့တော့ဒီဟာကတော့နည်းနည်းတော့ရှိရရှိနိုင်တယ်ပေါ့ခုနပြောလို့ပေါ့ဗျာအဲ့လိုငငယ်ကြားနေငငယ်ပူကြီးလာမျိုးတွေပေါ့ဒါပေမဲ့50 50ပေါ့နော်အဲရာခိုင်နှုန်း50လောက်ပဲရှိမှထင်တယ်နောက်တစ်ခါကလည်းထိုင်းပေါ့နော်ထိုင်းကတော့ခုနောက်ပိုင်းဆိုလို့ရှိရင်တော့သူကဟိုးရင်အဲ့လို buffer policy ကိုဆောင်းလိုက်ပြီးဆိုတော့သူကလည်းသူတို့နဲ့မဆိုင်ရည်လည်းနေရောတယ်အဲ့လိုမျိုးပေါ့
ဟုတ်ကဲ့
ဆက်တော့
အဲ့ buffer policy ကိုဆောင်းလိုက်ပြီးနောက်စစ်မြေတွေကနေပြီးတော့ပြည်ပေါ်ရေးလည်းမြေဖြစ်လုတ်မယ်ဆိုပြီးတော့လည်းလုတ်ခဲကြရထင်ပါတယ်ဆိုတော့အခုကြတော့တည်ရင်လည်းအဲ့လိုဖြစ်လာတော့ထိုင်းမြန်မာနယ်စပ်စီးပွားရေးကိုထိခိုက်လာမယ်ဘာညာဆိုတော့ထိုင်းဘက်ကစိုးရိမ်ပဲဟောမရှိလိုက်တော့
အဲလောလောဆယ်တော့ဒီကိလေကြီးလည်းဖြစ်တဲ့ဟာတော့သူတို့ပုံသိမ့်တော့မစိုးရိမ်နိုင်ဘူးဘာလို့ဖြစ်တဲ့နေမြောက်ဟိုအတွင်းပိုင်းဖြစ်နေရဒီဘက်ထိုင်းနယ်စပ်နဲ့လှမ်းတော့ဗောနော်ဒါပေမဲ့ခုနပြောတဲ့ BGF တို့ဟာတို့ကြတော့ထိုင်းနယ်စပ်ဖြစ်နေတယ်အဲ့ဒီဟာတော့သူတို့ထိုင်းရင်းမှလည်းနည်းနည်းတော့ထိခိုက်နိုင်တယ်ဒါပေမဲ့တစ်ဖက်မှာလည်းကောင်းတာတစ်ခုကဟိုဘက်ကလောင်းကစားကိုအခြေခံတော့အခုလောင်ကစားလုပ်ငန်းတွေအဲ့လိုပြတ်သွားတာပါညာဆိုလို့ရှိရင်တော့ထိုင်းရဲ့အတွက်ကတော့သူတို့တော့ကျွန်တော်ချင်းနဲ့မှာပေါ့လေဒီတို့ထိုင်းနေလဲစီးပွားရေးတော့ကစားတဲ့အခါကျတော့အများကြီးရှုံရှုံနေတာဟုတ်အဲ့ဒါကြောင့်အဲ့လိုမျိုးပဲရှိတယ
်ဒေသခံတွေရဲ့နင့်နာမှုအဲ့ဒီစေဘေးဆောင်တွေပါခင်ဗျတော့ဒီဆူလာနိုင်ပါလေ
အာဆူနေနောက်လည်းဆက်ဆိုးမှာပဲအရင်ကတော့ဒီမှာကျွန်တော်တို့စာပင်ကျောင်းတွေတောင်ဖွင့်ပြီးတော့ကလေးတွေလည်းကျောင်းတွေတွားနေတာအခုကစာပင်ကျောင်းတွေလည်းအကုန်ပြတ်ကုန်ပြီပေါ့နော်ကလေးတွေလည်းအကုန်တော့တဲမှာသွားပုံနေရပြီပေါ့ဒါမဲ့အခုကမိုးမရွာသေးဘူးလားနည်းနည်းတော်ပြီလားဒါမဲ့အင်တန်အေးရချင်ပြီတော့လေစစ်တပ်တွေကအရင်ရှိနေရောခလန်းတော့အရင်ကတီးလိုက်ပြန်လာလိုက်တယ်လေဒါမဲ့အခုတစ်ခေါက်တီးရလာတော့ပို့ပြီးတော့ဟိုဆိုးတယ်ပေါ့နော်ဟိုစစ်တပ်ကလည်းလောကရွာမီးရှို့တဲ့အဆင့်မှာဖြစ်လာတာပေါ့အဲ့လိုမျိုးပေါ့
မြန်မာနိုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုတွေမရောကြသေးခင်မှာကူးစက်မြန် COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ကလည်းကူးစက်ပြန့်နှံ့ရောက်ရှိလာဖို့အခွင့်အရေးရှိနေတာကြောင့်ကာကွယ်လိမ့်လည်းကိုရှော့ပေါ်ဆောင်ရွက်ခြင်းမရှိဘဲပိုပြီးတိတိကျကျလိုက်နာဆောင်ရွက်ကြဖို့ပညာရှင်တွေကတိုက်တွန်းနေကြပါတယ်။ကာကွယ်ဆေးတွေရရှိပြီးထိုးနှံနိုင်ခဲ့ရင်တော့မှကာကွယ်လိမ့်လည်းကိုလားနဲ့ချီပြီးဆက်လက်လှုပ်ဆောင်သွားဖို့လိုတယ်လို့အထွေထွေရောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။အဲ့
တော့ဒီကာကွယ်ရေးနည်းတွေကအခုလက်တလောလောက်ရမှာလည်းမဟုတ်နောက်တစ်လအတွင်းလည်းပြီးသွားမှာမဟုတ်ဘူး။ကာကွယ်ဆေးထိုးပြီးသွားလေကျတော့ဆောင်ရွက်ရနေရမှာပဲဖြစ်တဲ့အတွက်လူတိုင်းလူတိုင်းကသာစနစ်တကျဒီလိုဆောင်ရွက်မယ်ဆိုရင်မိမိမိသားစုဝင်တွေမှာဒီပုံမှန်ကူဒီကူးဆက်เนาะပြန်ပြန်ကျင်းသက်အန္တရာယ်တွေသုံးခြင်းတွေကိုကာကွယ်နိုင်မှာဖြစ်ပါတယ်။အဲ့လိုဒီစဉ်းစားပြီးတော့ကာကွယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးကြပါလို့လည်းဆရာနေနဲ့တိုက်တွန်းခြင်းပါ
မိသားစုဝင်အနေနဲ့တနင်္လာနေ့အိမ်ထဲကနေအိမ်ငုံမထွက်ဖို့အရေးကြီးတယ်လို့မိမိအိမ်ထဲရောက်ရှိလာတဲ့ပစ္စည်းတွေကိုလည်းစနစ်တကျတန်းစင်စီကြောပြီးမှအသုံးပြုတင်တယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကအခုလိုပြောပါလဲ။န
ံပါတ်၁ကမိမိအိမ်ထဲကိုပြင်ပကဗိုင်းရပ်စ်ပိုးတွေမဝင်ရောက်လာနိုင်အောင်ကာကွယ်တားဆီးရမယ်။နံပါတ်၁အဲ့တော့ဘလူနီနဲ့ဝင်ရောက်လာနိုင်လဲဆိုတာကိုဆရာတို့ကသိရှိထားရမယ်။ဒါမှကာကွယ်နိုင်။အဲ့တော့ဘလူနီနဲ့ဝင်ရောက်လာမယ်ဆိုတော့နံပါတ်၁ပစ္စည်းပစ္စည်းတွေတန်းနေကန့်ညိပြီးတော့ဝင်ရောက်လာနိုင်တယ်။နံပါတ်2ရောဂါပိုးရှိတဲ့လူကပိုးသူ့ရဲ့ခန္ဓာကိုယ်ထဲမှာစေဆောင်ပြီးတော့ဝင်ရောက်လာနိုင်တယ်။အဲ့တော့ဝင်ရောက်လာနိုင်တဲ့လူဒီဧည့်သည်ဖြစ်ခြင်းဖြစ်မယ်။ပြင်ပကလူဖြစ်ခြင်းဖြစ်မယ်။ဒါမှမဟုတ်မိမိရဲ့မိသားစုဝင်ကနေအပြင်ကိုထွက်နေတဲ့လူဖြစ်မယ်။ဆိုရင်ဆရာတို့ကဒီနှစ်နည်းကိုသိပြီးတော့အိမ်ထဲမှာပိုးမရှိအောင်ဆောင်ရွက်ရအောင်။အဲ့တော့နံပါတ်1ကတော့ခုနပြောတဲ့အရာဝတ္ထုတွေကပါတဲ့ပစ္စည်းတွေ။အဲ့တော့လူတိုင်းလူတိုင်းဒီဘယ်မှမအပြင်မထွက်ဘူးဆိုတော့လည်းပဲစားဖို့တောက်ဖို့နဲ့နော်ဒီစားတဲ့ပစ္စည်းဖြစ်စရာတွေကအိမ်ထဲကိုဝင်ရတာ။ဒါဆိုရင်ဆရာတို့ကပါလို့မလဲသူ့ကိုတန့်ရှင်းလို့ရမယ်။တော့ရေနဲ့စနစ်ကြစည်းကြောမှလာအပြင်ကထုတ်ပိုးထားတဲ့ဟာကိုဒီအဂေါ်ဘေ့စ်ပါတယ်နော်ပိုးတတ်တဲ့စည်းတွေနဲ့ဖြန်းမှလာအဲ့လိုလုပ်တဲ့အချိန်မှာကိုယ်ဒီလက်အိပ်ဝတ်ပြီးတော့နှာခေါင်းစည်းစီးထားမယ်။အဲ့ အထက်မှာပါဝင်တဲ့ပစ္စည်းတွေစနစ်ကျတန့်စင်ပြီးတဲ့အခါမှာမိမိရဲ့လက်ကိုစီကြောတန့်စင်ပြီးမှနှာခေါင်းဆီကိုမှိုက်တဲ့ပုံနဲ့ပြစ်လိုက်မယ်ဆိုရင်ပြင်ပကလာသောဗိုင်းရပ်စ်ကကိုယ့်ရဲ့ပတ်ဝန်းကျင်မှာမရှိတော့ဘူးလို့အကြမ်းဖျင်းယူဆလို့ရတယ်
အိမ်ထဲကအိမ်မင်းကိုမထွက်တာဟာ COVID-19 ကာဝေးရေးမှာအထောက်အဆုံနည်းလမ်းတစ်ခုဖြစ်ပေမဲ့စားဝတ်နေရေးအတွက်မဖြစ်မနေအိမ်မင်းထွက်ပြီးအလုပ်လုပ်ရတဲ့သူတွေလည်းရှိပါတယ်။မိသားစုဝင်နေတဲ့မှာအိမ်မင်းထွက်ပြီးအလုပ်လုပ်ရတဲ့သူဟာအိမ်ကိုပြန်လာတဲ့အခါမှာမိမိနဲ့အတူရောဂါပိုးကပ်ပါလာခြင်းမရှိအောင်ကူးစိုက်လုပ်ဆောင်သင့်တယ်လို့သိရပါတယ်။အိမ်မင်းထွက်ပြီးအလုပ်လုပ်ရတဲ့မိသားစုဝင်ဟာမိမိနဲ့အတူရောဂါပိုးတွေကပ်ပါမလာအောင်ကူးစိုက်လုပ်ဆောင်ရမယ့်အပြင်တခြားမိသားစုဝင်တွေနဲ့လည်းတနိုင်တမျှခက်ခွက်ခွာနေပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကအခုလိုကြံပေးပါတယ်
။နမနစ်ပြန်ဝင်ရောက်လာနိုင်သောလူအဲ့တော့လူမာနှမျိုးရှိတယ်မိမိရဲ့ခေါင်းတို့သပင်းအင်ကြီးဝေစာမှကန့်ညိလာတဲ့ဟာတွေဖြစ်တဲ့နိုင်တဲ့ဖြစ်တာတွေအတွက်ကြောင့်မိမိအိမ်ကိုရောက်ချင်းမှာပဲကိုဒီအတတ်နိုင်ဆုံးခုနပါလာတဲ့ပစ္စည်းတွေကိုစွန့်ပြစ်ပြီးရဲ့အခါမှာရေချိုးကန်းထဲမှာသွားပြီးရောဝေစာတွေကိုချုပ်ပြီးဆက်ပြားကြီးခေါင်းချော်လိုက်လို့ရှိရင်ပြင်ပကကန့်ညိနိုင်တာတော့လူမာပါလာနိုင်တဲ့ဗိုင်းရပ်စ်ကမိမိအိမ်ရဲ့ကျန်တဲ့အခန်းတွေကိုမရောက်တော့ဘူးအကယ်၍များမိမိခန္ဓာကိုယ်ထဲမှာပိုးဝင်လာလို့ပိုးဝင်နေတဲ့လူငယ်ဒီလက္ခဏာမပြဘဲနဲ့လေပိုးရှိနိုင်တဲ့လက္ခဏာမပြခင်နှစ်ရက်အလိုရနေပိုးရကမိမိခန္ဓာကိုယ်ကအပြင်ကိုထွက်နေနိုင်တယ်။ဒါကြောင့်မို့အပြင်ထွက်တဲ့လူတွေဒီမိမိအိမ်ပြန်ရောက်လာရင်မိမိအိမ်ကမိသားစုနဲ့သုံးပေအကွာဝေးကပဲနေတဲ့နည်းစကားပြောမယ်ဆိုပြန်နေတိုင်းပြောမယ်ဆိုသုံးပေ၆ပေအကွာနေပဲပြောတဲ့နည်း။နှာကြီးချောင်းဆိုကော့အက်တီကက်တိုင်းအုပ်ပြီးတော့ပဲဆိုပြီးရင်ဒက်စပင်နဲ့မိုက်ပုံးနဲ့မှလွတ်ပြရမယ်။ငနေချင်းဆိုင်ထားပြီးတော့ခမင်းစားတောက်တာလေးမလုပ်ဘူး။နော်ကိုပစ္စည်းပစ္စည်းတော်တော်များများကိုလိုက်ကင်ရင်းပြူခြင်းမရှိဘူး။ဒီနည်းနဲ့မိမိခန္ဓာကိုယ်ထဲမှာပိုးရှိရင်တော့ကိုယ့်ရဲ့အိမ်ပတ်ဝန်းကျင်မှာပိုးတွေကျမကြံကြီးအောင်ပြင်ထွက်တဲ့မိသားစုဝင်တွေကယူဆရမယ်။စားတောက်တဲ့ချိန်၊မျက်နှာနာသွားကုတ်တဲ့ချိန်၊နှာခေါင်းကုတ်တဲ့ချိန်ဒီချိန်မှာဝင်တာဖြစ်တဲ့အတွက်ကြောင့်မလို့မိမိလက်ကိုမကြခဏဆေးနေမယ်။အထူးသဖြင့်တော့နော်အစားတောက်တွေစားတဲ့ချိန်မှာပိုးပြီးယူဆရမယ်။အများစုပိုးဝင်တဲ့လူတွေကြီးတိုင်းစားတဲ့ချိန်မှာဝင်တာတွေများတယ်ပေါ့နော်။အဲ့တော့ချုပ်ပြီးပြန်ပြောမယ်ဆိုမိမိအိမ်ကိုပိုးမဝင်ရောက်ရေဝင်ရောက်တဲ့ပိုးတွေကိုတုတ်တင်တန့်ရှင်းရေနှင်းမတော်စားရောက်ရှိနေနိုင်သောအိမ်တွင်ရရှိနိုင်တဲ့ပိုးတွေကိုမရှူရှိုက်မိရို့သာဆောင်ရွက်မယ်ဆိုရင်သူ့ရဲ့မျိုးစိတ်ဗီဇဘလိုပဲကွဲကွဲကာကွယ်ရင်းကြီးရဒီတိုင်းနဲ့တိတိကျကျစနစ်ကျလိုက်နာတဲ့လူတွေဒီဒီကပ်ပေးရနေကင်းလွတ်သွားမှာဖြစ်ပါတယ
် COVID-19 ကာကွယ်ရေးမှာ Max Tedder နဲ့အိမ်ထဲမှာတနိုင်တမျှနေတာအပြင်အိမ်ထဲကိုရောဂါပိုးတွေရရှိလာခြင်းမရှိအောင်လည်းကယူဆိုင်လုပ်ဆောင်ပေးဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ view ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာရင်းဆုံးတော့ဘောလုံးသတင်းတွေနဲ့စကြပါမယ် Chelsea စင်ကတော့ Frank Lampard ကိုနှိပြဖြစ်ကထုတ်ပြန်လိုက်ပါပြီဒါဟာ Lampard ကိုနှိပြဖြစ်ခန့်ပြီး18လအကြာမှာထုတ်ပြန်လိုက်တာပါChelsea ဆင်းဟာ Premier League ရာသီထက်ဝက်ကြိုးတင်မှာအဆင့်9နေရာမှာရောက်နေပြီးတော့နောက်ဆုံး10ပွဲမှာ5ပွဲရှုံးတာကြောင့်နီးပြလမ်းပတ်နဲ့လမ်းခွဲဖို့ဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးတော့ဒဏ္ဍာရီကကြီးညာပါတယ်။ဒါဟာ Chelsea အတွင်းအတွက်အလွန်ခက်ခဲတဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းသူ့အနေနဲ့လမ်းပတ်နဲ့အလွန်ကောင်းမွန်တဲ့ဆက်ဆံရေးရှိပြီးတော့လမ်းပတ်အပေါ်မှာလည်းအလွန်လေးစားကြောင်းအတင်းပိုင်ရှင် Roman Abramovich ကအသင်းရဲ့ Internet ဆာမျက်နှာကနေကြီးညာချက်ထုတ်ထားပါတယ်။Chelsea ဆင်းဟာဒီနေ့ဘောလုံးရာသီမှာပေါင်320အသုံးပြုပြီးကစားသမားတွေကိုခေါ်ခဲ့ပေမဲ့လမ်းပတ်အနေနဲ့ဒီကစားသမားတွေကိုအကောင်းဆုံးခြေစမ်းရအောင်မလုပ်နိုင်ခဲ့ဘူးဆိုပြီးတော့ဝေဖန်မှုတွေလည်းရှိနေပါတယ်။ဒါမဲ့လည်း Gary Lineker ပါဝင်ဘောလုံးမဲ့ဝေဖန်သူတွေကတော့အားစားသမားတွေခေါ်ထားတဲ့အတွက်လမ်းပတ်ကိုအချိန်ပေးဖို့လိုတယ်ဆိုပြီးတော့ပြောလိုက်ပါတယ်။ Chelsea ကလမ်းပတ်နေရာမှာအရင် PSG နဲ့ Dortmund နီးပြဟောင်း Thomas Tuchel ကိုနီးပြဖြစ်ထမ်းလိုက်တယ်ဆိုပြီးတော့ကြေညာလိုက်ပါတယ်ခင်ဗျာ။အင်္ဂလန်မှာတော့ဒီတစ်ပတ် FA ဖလားသဒ္ဓါဆက်ပွဲစဉ်တွေကိုကြားခဲ့ကြပြီးတော့ Manchester United နဲ့ Liverpool တို့တွေ့ခဲ့ကြပါတယ်။ဒါဟာသူတို့တစ်ပတ်အတွင်းမှာပဲဒုတိယအကြိမ်တွေ့ကြတာပါ။ Old Trafford မှာကစားခဲ့တဲ့ဒီပွဲမှာတော့နှစ်ဖက်ဂိုးတွေအပြန်အလှန်သွင်းပြီးတော့နောက်ဆုံးမှာ Manchester United က3ဂိုး2ဂိုးနဲ့နိုင်သွားပါတယ်။လီဗာပူးကဆာလာကဂိုးရင်သွင်းတာကိုမန်ယူက Greenwood ကပြန်ချေလို့ပထမပိုင်းမှာတကူစီတေးပါဒုတိယပိုင်းအစမှာ Rashford ကတကူသွင်းလို့မန်ယူကနှစ်ဂိုးတကူနဲ့ဥဆောင်ခဲ့ပေမဲ့လီဗာပူးက58မိနစ်မှာပဲဆာလာကနောက်ထပ်တကူထပ်သွင်းလို့နှစ်ဂိုးစီတေးဖြစ်ပါတယ်ဒါပေမဲ့မန်ယူဘက်ကလူစားဝင်လာတဲ့ Fernandes က88မိနစ်မှာ free kick ကနေတတိယဂိုးသွင်းယူခဲ့လို့နောက်ဆုံးမှာ Manchester United က3ဂိုး2ဂိုးနဲ့နိုင်သွားပါတယ်ဒီပွဲနိုင်လိုက်တဲ့ပုံမှာမန်ယူနီးပြဆိုးရှာကတော့
It's
fantastic to go into or win games against
ဩစတြေးလျမနေ့တုန်းကချန်ပီယံကိုနိုင်လိုက်တာအရန်ကောင်းပါတယ်တကယ်အသင်းကောင်းပါပြီးခဲ့တဲ့နှစ်တွေအတွင်းကျွန်တော်တို့ကစားဖို့နီးစနစ်တွေအမျိုးမျိုးကစားပြီးတော့ရလဒ်တွေလည်းကောင်းခဲ့ပါတယ်ဒါပေမဲ့အခုတစ်ချိန်မှာတော့ကျွန်တော်တို့ပုံစံနဲ့ကျွန်တော်တို့ကစားပြီးကျွန်တော်တို့ယုံကြည်မှုရှိတဲ့ပုံအတိုင်းကစားခဲ့ပြီးအသင်းကလည်းပို့ပြီးတော့တောင်းလာပါတယ်တကူးရှုံးနေတဲ့အချိန်မှာနောက်ကန
လီဗာပူးနီးပြရာဂင်ကလပ်ကတော့သူတို့ဒီပွဲနိုင်လောက်တဲ့အထိခြေစမ်းမပြနိုင်ခဲ့ဘူးဆိုပြီးတော့ပွဲပြီးမှပြောလိုက်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတွေမှာတော့ဥရောပဘောလုံးဖွဲ့ချုပ် UEFA အနေနဲ့လာမယ့်ကျွန်တော်မှချင်းပါဖို့ရွှေ့ဆိုင်းထားတဲ့ Euro 2020ဥရောပဖလားဘောလုံးပြိုင်ပွဲကိုပုံစံပြောင်းချင်းပါဖို့စဉ်းစားနေတယ်ဆိုပြီးတော့ဘန်မြူနစ်အသင်းရဲ့အမှုဆောင်ရာရှိချုပ်ရိုမနီဂယ်ကပြောလိုက်ပါတယ်ပထမဆုံးကတော့အခုတချင်း Euro ပြိုင်ပွဲကိုအရင်နှစ်တည်းလိုတနိုင်ငံတည်းကအင်ရှင်ဖြစ်ချင်းပါတာမျိုးမဟုတ်ပဲဥရောပကမြူကြီး12မှာခွဲပြီးချင်းပါဖို့စီစဉ်နေကြတာပါဒါပေမဲ့လက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နေရာခွဲပြီးချင်းပါတာတွေမလုပ်တော့ပဲနိုင်ငံတနိုင်ငံထဲမှာပဲကျင်းပဖို့ UEFA ဥက္ကဋ္ဌ Alexander Seferin ကပြန်ပြီးတော့စဉ်းစားနေတယ်ဆိုပြီးတော့ Dominican ကပြောပါတယ်ဥရောပတစ်ဝန်းကမျိုး12မျိုးမှာကျင်းပဖို့က virus ဖြစ်ခင်တုန်းကစဉ်းစားခဲ့တာဖြစ်ပြီးတော့ဥရောပကော်မရှင်ကလည်းဥရောပတစ်ဝန်းမှာဘောလုံးပွဲတွေကိုပြကျင်လို့အဲ့လိုစဉ်းစားခဲ့တာဖြစ်ကြောင်းဒါပေမဲ့ UEFA ဥက္ကဋ္ဌ Seferin ဟာ virus နဲ့ပတ်သက်ပြီးတော့အလွန်သတိထားပြီးအခုချိန်မှာတနိုင်ငံထဲမှာလောက်တာပို့ပြီးတော့အဓိပ္ပာယ်ရှိမလားဆိုတာကိုစဉ်းစားနေတယ်ဆိုပြီးတော့ Dominican ကပြောပါတယ်ယူဂန်အနေနဲ့တော့ဒီဆုံးဖြတ်ချက်ကိုလာမဲ့မတ်လလောက်မှာဆုံးဖြတ်သွားမယ်လို့ခန့်မှန်းရပါတယ်ခင်ဗျာဥရောပဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ဥရောပစူပါလိဂ်ပြိုင်ပွဲမှာဝင်ပြိုင်မဲ့အသားသမားတွေကိုကမ္ဘာဖလားပါဝင် FIFA ရဲ့ပြိုင်ပွဲတွေကနေပိတ်ပင်မယ်ဆိုပြီးတော့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကပြောလိုက်ပါတယ် FIFA အနေနဲ့လက်ရှိပြိုင်ပွဲတွေကနေခွဲထွက်ပြီးလုပ်မဲ့ဘယ်ပြိုင်ပွဲကိုမဆိုအတိအမှတ်ပြုသွားမှာမဟုတ်ဘူးဆိုပြီးတော့UEFA ပါဝင်တခြားတိုက်ကြီး၅တိုက်ကဘောလုံးအဖွဲ့ချုပ်တွေနဲ့ပူးရဲထုတ်ပြန်တဲ့ကြေညာချက်မှာ FIFA ကပြောပါတယ်။ဥရောပကတချို့ဘောလုံးအသင်းတွေကသူတို့ဘာသာသူတို့ခွဲထွက်ပြီးတော့ Super League လုပ်မယ်ဆိုပြီးတော့သတင်းမီဒီယာတချို့မှမကြခင်ကခံမှန်းပြောဆိုနေတာရင်းနဲ့ပတ်သက်ပြီးတော့ FIFA ကနေအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ UAE အဘူဒဘီမှာဒနင်္ဂနွေနေ့ကထိုးသက်ခဲ့ကြတဲ့ UFC 257 MMA တိုင်းပေါင်းစုံ Lightweight Dan ပြိုင်ပွဲမှာတော့ Ireland ကနာမည်ကြီး Conor McGregor ရှုံးနိမ့်သွားခဲ့ပါတယ်။ Conor McGregor နဲ့ American က Dustin Poirier တို့ထိုးသက်ကြတာမှာပွဲစပထမအချိန်မှာတော့ McGregor ကအသာရခဲ့ပေမဲ့ဒုတိယအချိန်မှာတော့ Dustin Poirier က McGregor ကိုအလဲထိုးပြီးတော့နိုင်ရသွားခဲ့တာပါ။ဒါဟာ McGregor အတွက်တော့ထိုးလာခဲ့တဲ့တန်တန်းလျှောက်မှာပထမဆုံးအချိန်အလဲထိုးခံရတာလည်းဖြစ်ပါတယ
်။ I have no excuses here.It was a phenomenal performance by Dustin.
ကျွန်တော်အနေနဲ့ဘာကြောင့်ကြောက်ချင်မှဘေးစရာမရှိပါဘူး။ဒီပွဲမှာ Dustin Poirier ထိုးသက်သွားတာအကျန်ကောင်းပါလေ။ဒါရှင်းပါလေ။ကျွန်တော်အနေနဲ့ဘာပြောရမလဲတော့မသိပါဘူး။ကျွန်တော်အနေနဲ့ဒီပွဲကိုပြန်ကြည့်ပြီးတော့သုံးသပ်မှာပါ။ကျွန်တော်တို့ရဲ့ထိုးချက်တွေနည်းနည်းလေးလောနေပြီးဒါကိုမထိနိုင်ခဲ့ပါဘူး။ရှုံးတာကတော့ခံရခဲ့ပါလေ
။ဘုဒ္ဓခါတော့ Tokyo Olympic ပြိုင်ပွဲဘက်ကသတင်းတစ်ပုဒ်ကိုပြောပြကြပါမယ်။တိုကျိုအိုလံပစ်ပြိုင်ပွဲကိုပရိသတ်တွေမပါပဲကျင်းပမယ်ဆိုရင်ဂျပန်နိုင်ငံအနေနဲ့အမေရိကန်ဒေါ်လာ23ဘီလီယံလောက်စီးပွားရေးအရထိခိုက်နစ်နာနိုင်တယ်လို့ပြောလိုက်ပါတယ်။ဂန်ဆိုင်တက္ကသိုလ်ကပြီးခဲ့တဲ့တောက်ကြံလေးမှာထုတ်ပြန်လိုက်တဲ့အချက်အလက်တွေကတော့ပရိသတ်တွေရဲ့ခွင့်ဝင်ကြီးလက်မှတ်နဲ့တခြားအစားအသောက်ဝယ်ယူသုံးစွဲမှုတွေကပဲအမေရိကန်ဒေါ်လာ 6.9 ဘီလီယံလောက်သုံးရှုံးရနိုင်တယ်ဆိုပြီးတော့ပြောပါတယ်။အိုလံပစ်ပြိုင်ပွဲကျင်းပဖို့6လလောက်သာလိုတော့ပေမဲ့ဗိုင်းရပ်စ်ကူးစက်မှုတွေကဂျပန်နိုင်ငံမှာဆက်ပြီးတော့မြင့်နေတာကြောင့်ပြိုင်ပွဲကိုပရိသတ်တွေမပါဘဲကျင်းပဖို့စဉ်းစားနေကြတာပါ IOC ဥက္ကဋ္ဌ Thomas Beck ကတော့အောက်သားသမားတွေရဲ့ဘေးကင်းလုံခြုံမှုကအဓိကဦးစားပေးဖြစ်တယ်ဆိုပြီးတော့ပြီးခဲ့တဲ့တောက်ကြံလေးကပဲ online ကလုပ်တဲ့အစည်းအဝေးမှာပြောလိုက်ပါတယ်ဒါကြောင့်ပရိသတ်တွေကိုခွင့်ပြုမလားခွင့်မပြုဘူးလားဆိုတာအပါအဝင်ခွင့်ပြုခဲ့ရင်ရောဘယ်လောက်ထိခွင့်ပြုမလဲစတဲ့ဖြစ်နိုင်ခြေတွေအကုန်လုံးကိုတာဝန်ရှိသူတွေစဉ်းစားနေကြတာဖြစ်ပါတယ
်ဒီဘက်တော့အောက်သားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းပတ်ကြမှာဆက်ပြီးတော့ပြောကြတာပေါ့ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
ဇန်နဝါရီလ20ရက်နေ့ကဂျိုးဆက်ရပင်နဲ့ဘိုင်ဒန်ဂျူနီယာဟာစောင်းလေနဲ့အတူတလူလူလွတ်နေတဲ့သိန်းနဲ့ရှိတဲ့အလံတွေကိုမျက်နာမူပြီးအမေရိကန်လွှတ်တော်လက်ကရစ်တွေပေါ်ကနေအမေရိကန်ပြည်ထောင်စုရဲ့46ရောင်မြောက်သမ္မတအဖြစ်ကျန်းသစ္စာကျိန်ဆိုလိုက်ပါတယ်နိုင်ငံရဲ့အခက်အခဲစိန်ခေါ်ချက်တွေကိုကြော်လွှားပြီးအနာဂတ်အတွက်လုံခြုံစိတ်ချရအောင်အမေရိကန်ပြည်သူတွေအားလုံးစည်းလုံးညီညွတ်ကြပါရန်သမ္မတဘိုင်ဒန်ကကျန်းသစ္စာကျိန်ဆိုပွဲမှာအခုလိုနှိုးဆော်လိုက်ပါတယ
် History, faith and reason show the way of unity. We can see each other not as adversaries but as neighbors.
သမိုင်းယုံကြည်မှုနဲ့ဆင်ခြင်တုံတရားတို့ကလမ်းပြပေးနေပါတယ်။စီးလုံးညီညွတ်မှုလမ်းကိုပြနေတာဖြစ်ပါတယ်။ကျွန်တော်တို့ဟာတယောက်ကိုတယောက်ပြိုင်ဘက်လိုသဘောမထားပဲအိမ်နီးချင်းလိုရှုမြင်ကြရမှာဖြစ်ပါတယ်။တယောက်ကိုတယောက်ဂုဏ်သိက္ခာရှိရှိလေးလေးစားစားဆက်ဆံကြရပါလိမ့်မယ်။ကျွန်တော်တို့ဟာခွန်အားတွေကိုစုစည်းရမယ်။အော်ဟောက်ကြိမ်းမောင်းတာတွေကိုရပ်တန့်ပြီးဒေါသစိတ်ကိုချိုးနှင်ရပါလိမ့်မယ်။စီလုံးညီညွတ်မှုမရှိရင်ငြိမ်းချမ်းရေးကင်းမဲ့ပြီးခါတိမှုနဲ့ဒေါသတွေပဲကြီးစိုးနေပါလိမ့်မယ်တိုးတက်မှုမရှိဘဲဒေါသပုံထနေမယ်ဆိုရင်နိုင်ငံဆိုတာဟာလည်းမရှိနိုင်ပါဘူးမငြိမ်မသက်မှုတွေသာထွန်းကားနေမှာဖြစ်ပါတယ်အခုချိန်ကအခွင့်အလမ်းနဲ့စိန်ခေါ်မှုတွေကြုံတွေ့နေရတဲ့သမိုင်းဝင်ကာလဖြစ်တယ်လို့ပြောဆိုလိုက်တာပါအမေရိကန်ပြည်ထောင်စုပြင်ပကဘာတဝမ်းကမိတ်ဆွေတွေကိုလည်းသမ္မတဘိုင်ဒန်ကအခုလိုအမှားစကားပါလိုက်ပါတယ
် We will repair our alliancesAnd engage with the world once again, not to meet yesterday's challenges, but today's and tomorrow's challenges.
ကျွန်တော်တို့မှာမိတ်တွေကိုပြန်လည်တည်ဆောက်မယ်။ကဘာကြီးနဲ့နောက်ထပ်ပြန်လည်ပြီးတော့ထိတွေ့ဆက်ဆံမှုတွေလုပ်မယ်။ဂျမန်လေးကစိန်ခေါ်မှုတွေကိုထားရစ်ခဲ့ပြီးဒီကနေ့နဲ့မနေ့ပိုင်းကြုံလာမဲ့စိန်ခေါ်မှုတွေကိုရင်ဆိုင်သွားမှာဖြစ်ပါတယ်။ကျွန်တော်တို့ဟာခွန်အားရှိတဲ့နေရာမှာသာစံနမူနာမဟုတ်ပဲကျွန်တော်တို့ဟာကျွန်တော်တို့ရဲ့နမူနာအတွက်ခွန်အားရှိနေတာဖြစ်ပါတယ်။ကျွန်တော်တို့ဟာငြိမ်းချမ်းရေးတိုးတက်မှုနဲ့လုံခြုံမှုတို့အတွက်အင်အားခိုင်မာပြီးယုံကြည်စိတ်ချရသောလုပ်ပေါ်ကံပဲအဖြစ်ရပ်တည်သွားမှာဖြစ်ပါတယ်လို့ပြောသွားတာပါ။ညနေပိုင်းမှာတော့သမ္မတဘိုင်ဒန်ကသူရည်ရွယ်ထားတဲ့အတိုင်အုပ်ချုပ်မှုအခွင့်အာဏာအရညွှန်ကြားချက်အတော်များများလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ဥရုယာပြည်ဆိုင်ရာပဲရစ်သဘောတူစာချုပ်အဖွဲ့ဝင်အဖြစ်ပြန်လည်ပူးပေါင်းဖို့လုပ်ငန်းစဉ်နဲ့စတင်လိုက်ပြီး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနှုတ်ထွက်မဲ့အစီအစဉ်ကိုလည်းပယ်ဖျက်လိုက်ပါတယ်။မွတ်စလင်အများစုရှိတဲ့နိုင်ငံတွေနဲ့အာဖရိကနိုင်ငံတွေအပြင်တခြားနိုင်ငံတွေကနိုင်ငံသားတွေအမေရိကန်ပြည်ဝင်ခွင့်ကန့်သတ်ပိတ်ပင်တာတွေကိုလည်းရုပ်သိမ်းလိုက်ပါတယ်။နောက်တစ်ခုကတော့အရေးပေါ်ရမုံငွေတွေအသုံးပြုခွင့်အမိန့်ထုတ်ပြန်ပြီးအမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားသတိတည်ဆောက်နေတာကိုရပ်ဆိုင်ဖို့လက်မှတ်ရေးထိုးညွှန်ကြားလိုက်တာဖြစ်ပါတယ်။သမ္မတဘိုင်ဒန်ကသူ့ရဲ့ကျန်းသစ္စာကျိန်းဆိုပွဲမိန့်ခွန်းမှာအမေရိကန်ပြည်သူတွေကိုတောင်းဆိုလိုက်တာကတော့အကြောက်တရားအတွက်မဟုတ်တဲ့မျှော်လင့်ခြင်းဆိုတဲ့အမေရိကန်ပုံမြင်တပုတ်ကိုအတူတူရေးကြပါစို့တဲ့အကွဲကွဲအပြားပြားအတွက်မဟုတ်ပဲစီးလုံးညီညွတ်ခြင်းကိုအခြေခံဖို့ဖြစ်တယ်လို့လည်းဆိုပါတယ်အမေရိကန်ရဲ့လွတ်မြောက်မှုကိုလုံခြုံအောင်ဆောင်ကျင်းပြီးတမန်ရဲ့တောင်းဆိုခြင်းအရာကမ္ဘာအတွက်မီးရှို့တဆောင်အဖြစ်တင့်တယ်စွာမမမမပြန်လဲဦးဆောင်မယ်ဆိုတဲ့နှစ်ပေါင်းများစွာကြာညောင်းတဲ့အထိပြောမဆုံးပါဖြစ်မဲ့ပုံမြင်ပဲဖြစ်ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင်ဒီဝေးမြန်မာပိုင်းကြာတာပြည်နေနေနဲ့ခင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုပြောပြမှာပါရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ဖို့အတွက်လှုပ်ရှားဆောင်ရွက်မဲ့အဆင့်လိုက်အစီအစဉ်တွေကိုဗုဒ္ဓဖူးနေ့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးလိုက်ပါပြီ။သိပ္ပံနည်းပညာဆိုင်ရာသိက္ခာသမားကြီးရှိရှိတက်တဲ့အထောက်ထားခိုင်မာတဲ့မူဝါဒချမှတ်မှုတွေအဖြစ်သူတို့အစိုးရအနေနဲ့ပြန်လည်ပြုပြင်ဆောင်ရွက်သွားမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကအင်ဂျူရောမှာမနေ့ကပြုလုပ်တဲ့လက်မှတ်ရေးထိုးတဲ့အခမ်းအနားမှာပြောကြားသွားပါတယ်။အာနာရှင်နီးလက်အစီအစဉ်နဲ့မောင်းနှင်မှုဂျိုးဘန်းနေတဲ့တရုတ်ရဲ့အာထုံးမှုကိုခုခံစင်ခေါ်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ကုလသမဂ္ဂနဲ့ပြန်ပြီးထိတွေ့ဆက်ဆံဖို့အရေးကြီးကြောင်းအမေရိကန်ရဲ့ကုလသမဂ္ဂဆိုင်ရာတာဝန်ကြီးဖြစ်သမ္မတဂျိုးဘိုင်ဒန်အမည်စီးရင်တင်သွင်းထားတဲ့လင်ဒာ သောမတ်ဂရင်းဖီးလ်ကမနေ့ကအလေးနက်ပြောကြားလိုက်ပါတယ်အမေရိကန်နဲ့ရုရှားကြားနောက်ဆုံးတက်တန်းကျန်နေသေးတဲ့နျူကလ িয়ার လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်ကိုနောက်ထပ်၅နှစ်တိုးဖို့ရုရှားလွှတ်တော်အမတ်တွေကဗုဒ္ဓဖူးနေ့ကအလျင်မြန်ပဲအတည်ပြုခဲ့ကြပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာလူမျိုးတုံးတက်ပြတ်မှုမြောက်မမြောက်တတ်မှတ်ပြဌာန်းရေးအမေရိကန်ရဲ့မူဝါဒကိုတုံ့တက်ဖို့ကြီးမှုဥဆောင်သွားမယ်လို့အမေရိကန်နိုင်ငံသားဝင်ကြီးသစ်အန်တိုနီဘလင်ကန်ကပြီးခဲ့တဲ့သတင်းပတ်လွှတ်တော်ကြားနာပွဲမှာတုံ့ပြန်ဖြေကြားခဲ့ပါတယ်။ မြန်မာနိုင်ငံမှာမနေ့ကစပြီးကျန်းမာရေးဝန်ထမ်းတွေကိုကိုဗစ်ကာကွယ်ဆေးတွေထိုးနှံပေးနေရမှာရန်ကုန်တိုင်းအတွင်းမှာတော့ရန်ကုန်ပြည်သူ့ဆေးရုံကြီးကသူနာပြုအုပ်ဒေါက်တာသက်သိန်းကကိုဗစ် -19 ကာကွယ်ဆေးပထမဆုံးထိုးနှံခံရသူဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်ကိုဗစ် -19 ကာကွယ်ဆေးထုတ်လုပ်နေတဲ့အိန္ဒိယနိုင်ငံဟိုက်ဒရာဘတ်မြို့အခြေစိုက်ဘာဟာရက်ဘိုင်ယိုတက်လီမိတက်ဆေးကုမ္ပဏီကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာကာကွယ်ဆေးထိရောက်မှုနဲ့ပတ်သက်တဲ့စမ်းသပ်မှုတွေပြုလုပ်နိုင်ဖို့ခွင့်ပြုချက်ရဖို့ကြိုးစားနေတယ်လို့အိန္ဒိယသတင်းဌာနတွေကပြောပါတယ်။ VOA မြန်မာပိုင်းကြာတာပရိသတ်အနေနဲ့ခင်အစီအစဉ်ကိုနားဆင်ကြတာပါ။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။မြန်မာပြည်သူပြည်သားအားလုံး COVID-19 ကပ်ရောဂါကနေကင်းဝေးကြပါစေလို့ဆုတောင်းကောင်းတောင်းပါတယ်ရှင်။ကျွန်မဦးဇင်းနိုင်ပါ။
This program has come to you from the Voice of America, Washington.